Welcome to the Voice of America in Burmese.
Mingla menek hemashe, tajan tin ni ma alon sait chan da ko chan ma cha ba si. Washington ni review American tanga ni 2020 April 16 ye chetabri ni menek hen season 2 ko Myanmar sanaw chin menek 6 nai ga ni 9 nai thi line no meter 24 40 ne 51 line lan meter 190 ro ga ni thon lwen pe ni ba bi.ကျွန်မခင်ရသက်ပါဒီမနေ့ကင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်ကမ္ဘာတလွှာအခုဆက်ခံရသူ2,000,000,000ကျော်လာနေချိန်မှာပဲ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးအတွက်ထောက်ပံ့ငွေရင်းရပ်ဆိုင်းထားဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဆုံးဖြတ်ချက်ကိုကမ္ဘာခေါင်းဆောင်တွေကဝေဖန်နေကြပါတယ်။ဒီယောဂါတိုက်ဖျက်ရေးအတွက်အဆိုးဆုံးအချိန်ကိုကမ္ဘာတလွှာရင်ဆိုင်ကျော်ဖြတ်နေတဲ့အချိန်မှာသမ္မတထရမ့်ရဲ့ဒီဆုံးဖြတ်ချက်ဟာနိုင်ငံအလုံးကိုတက်ရောက်မှုရှိစေနိုင်ကြောင်းနဲ့ဒါဟာ WHO ရဲ့လုတ်ကင်နှံစွမ်းကိုအားနည်းစေပြီးနိုင်ငံတကာပူးပေါင်းဆောင်ရွက်မှုကိုထိခိုက်စေတယ်လို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကဗိုလ်တော်ဖူးနေမှာပြောပါတယ်။ကမ္ဘာတလွှာကြီးမားတဲ့ကျန်းမာရေးပြဿနာကြီးဖြစ်နေချိန်မှာ WHO ရဲ့ရန်ပုံငွေကိုဖျက်တောက်တာဟာရက်လက်ကောင်ထွက်မလာနိုင်ဘူးလို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူဒရက်စ်ကဝေဖန်လိုက်ပြီးဒီချိန်ဟာနိုင်ငံတကာအတိုင်းဝိုင်းနေနဲ့စီးရီလုံးလုံးလက်တွဲဆောင်ရွက်ရမယ့်အချိန်လို့ပြောပါတယ်။ကမ္ဘာတလွှာဒီယောဂအခုဆက်ခံရသူက2,000,000ကျော်သွားပါပြီ။ဒါပေမဲ့ဒီယောဂရှိမရှိစမ်းသပ်မှုမလုပ်နိုင်တဲ့ဒေတာအများပြားရှိနေတာကြောင့်အခုဆက်ခံရသူအရေအတွက်ပိုးပြီးများလာဖို့ရှိပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အတွက်အမေရိကန်ကပေးနေတဲ့ထောက်ပံ့ရန်ပုံငွေကိုဆိုင်းငံ့ဖို့သမ္မတဒေါ်နယ်ထရမ့်ရဲ့ဆုံးဖြတ်ချက်အတွက်စိတ်ပြေရာကြောင်းကုလသမဂ္ဂအထွေထွေချုပ်ကပြောကြားခဲ့ပါတယ်။ WHO အဖွဲ့ကြီးရဲ့အခန်းကဏ္ဍကိုပြန်လည်သုံးသပ်ဖို့လက်ရှိအမေရိကန်ကပေးနေတဲ့ထောက်ပံ့တွေရပ်ဆိုင်းထားဖို့သူ့အစိုးရအဖွဲ့ကိုညှဉ်းချားထားတယ်လို့အင်ကာနဲ့သမ္မတအင်ယူသတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကပြောကြားခဲ့တာပါ WHO အဖွဲ့ကြီးဟာစီမံခန့်ခွဲမှုဆိုင်ရာမှာအတော့ကိုမှောင်ရမ်းစွာလှုပ်ဆောင်ခဲ့တယ်လို့ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ပြန့်နှံ့မှုကိုဖုံးကွယ်ဖို့ပါစ조사ခဲ့တယ်လို့လည်းသမ္မတကပြောပါတယ် WHO အကြီးအကဲဒေါက်တာတက်ထရော့စ်ဂေဘရီယယ်ဆက်ကတော့ American ပြည်တော်စုဟာ WHO အတွက်အရင်ကတည်းကကာလတာရှည်ကျေးရရရလှူဒန်းနေတဲ့အလှရှင်နိုင်ငံတနိုင်ငံဖြစ်တာကြောင့်ဆက်ပြီးလှူဒန်းမယ်လို့မျှော်လင့်ကြောင်းဗိုလ်တော်ဖူးနဲ့ဂျနီဗာသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒါပြင်ခုလိုသမ္မတထရမ့်ဆုံးဖြတ်ချက်ကြောင့်ဘယ်အတိုင်းတာတိထိခိုက်နိုင်လဲဆိုတာကိုဆန်းစစ်နေစေဖြစ်ပြီးတခြားမိတ်ဆွေတွေစီကအခုညီနဲ့လိုအပ်တဲ့ရန်ပုံငွေကိုဖြည့်ဆည်းဖို့ကြိုးစားနေတယ်လို့လည်းပြောပါတယ်။ American ပြည်တော်စုက WHO အတွက်အလှငွေအများဆုံးထည့်ဝင်တဲ့နိုင်ငံဖြစ်ပြီးတစ်နှစ်ကို American ဒေါ်လာတန်း400နဲ့500ကျားပေးလှူနေတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါအန္တရာယ်နဲ့ရင်ဆိုင်နေရချိန်မှာအမေရိကန်အစိုးရကနိုင်ငံစီးပွားရေးတိုးတက်လာစေဖို့အကြိုးစားတဲ့အနေနဲ့တန်ပေါင်းများစွာသောအမေရိကန်နိုင်ငံသားတွေကိုငွေရီထုတ်ပေးဖို့ဗန်နာရေးဌာနကအမိန့်ထုတ်ပြန်လိုက်ပါတယ်။ဒီလိုငွေထုတ်ပေးတဲ့ချက်လက်မှတ်တွေပေါ်မှာတော့သမ္မတဒေါ်နယ်ထရမ့်ရဲ့လက်မှတ်ပါမှာဖြစ်ပါတယ်။အရင်နှစ်တွေတုန်းကတော့ထုံးစံအတိုင်းဆိုရင်အခုလိုပြည်သူတွေကိုငွေထုတ်ပေးတာဒါမှမဟုတ်ခံစား권လစဉ်ရသူတွေစီကိုပေးတဲ့ချက်လက်မှတ်တွေပေါ်မှာထုတ်ပေးတဲ့ဌာနတာဝန်ခံတွေကပဲလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ American အစိုးရကဒီသတင်းပတ်ထဲမှာဒေါ်လာတန်း80ကိုအစိုးရစီမှဗန်ဆင်းရှိသူတွေရဲ့အကောင့်ထဲဓာတ်ရိုက်ထည့်သွင်းပေးမှာဖြစ်ပါတယ်။ရုရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါအကူးဆက်ခံရသူဟာဗိုလ်တော်ဖူးနေမှာနောက်ထပ် 3,880 တွေ့ရတယ်လို့ရုရှားအာဏာပိုင်တွေကအတည်ပြုလိုက်တဲ့အတွက်ဒါဟာတနည်းနဲ့ကူးဆက်မှုအများဆုံးစာရင်တစ်ခုဖြစ်ပြီးအစိုးရစီရင်ရနိုင်ငံတော်အကူးဆက်ခံရသူပေါင်း 2,000 ကျော်နီးပါးဖြစ်သွားတာပေါ့ယောဂအကူးဆက်ခံရသူနောက်ထပ်လည်းတိုးလာနိုင်တဲ့အခြေအနေရှိနေချိန်မှာပဲရုရှားသမ္မတဗလာဒီမီယာပူတင်ကိုဒီယောဂတိုက်ဖျက်လှုပ်ဆောင်မှုတွေမှာမတွေ့ရဘူးလို့သမ္မတကိုဝေဖန်သူတွေကပြောပါတယ်ရုရှားအနေနဲ့ကိုရိုနာဗိုင်းရပ်စ်ယောဂါဘယ်လောက်ကြဲကြဲပြင့်ပြင့်လှင်းလှင်းမြန်မြန်ကူးဆက်နိုင်နေဆိုတာတွက်ဆမထားနိုင်ဘူးလို့မော်စကိုမြို့တော်ဝန်ကဝေဖန်ခဲ့ပြီးမြို့တော်မော်စကိုအတွက်တည်ဝင်ထုတ်ပြန်ထားတဲ့ကိန်းကဏ္ဍတွေထက်ယောဂရှင်ပိုများပြီးဆိုးဝါးနေနိုင်တယ်လို့ပြောပါတယ်။အဲ့လိုပြောခဲ့တဲ့မတ်လလယ်လောက်မှာပဲသမ္မတပူတင်ဟာယောဂကာကွယ်ဝတ်ဆောင်မှုပြီးမော်စကိုကဆေးရုံတစ်ခုကိုတောင်းရောက်ခဲ့တာတွေ့ရပါတယ်။
American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းနိုမီတာ24 kHz 12.3 ညဘိုင်းနိုမီတာ40 kHz 8.3 ညဘိုင်းနိုမီတာ51 kHz 5805နဲ့ဘိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင်
ကျွန်တော်ရဲမင်းထွန်းမှာသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်။မြန်မာဗီယက်နမ်နဲ့လာအိုနိုင်ငံတို့နဲ့နယ်ချင်းထိစပ်နေတဲ့တရုတ်နိုင်ငံနောက်တောင်ပိုင်းကယူနယ်ပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ထိချုပ်ရေးလုပ်ငန်းတွေအရှိန်မြင့်ဆောင်ရွက်နေတယ်လို့တရုတ်နိုင်ငံပိုင်း Global Times သတင်းစာကဆိုပါတယ်။တရုတ်နိုင်ငံပြည်ပကနေပြန်လာသူတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုများနေတာကိုတုံ့ပြန်ဖို့တရုတ်ရှိမြောက်ပိုင်းကတာဝန်ရှိသူတွေယူနယ်ပြည်နယ်ကိုတောရကူညီနေရတယ်လို့လည်းဆိုပါတယ်။တရုတ်နိုင်ငံထဲမှာဗုဒ္ဓဟူးနေ့ကယောဂကူးစက်သူအသက်46ယောက်တွေ့ရှိပြီးပြည်ပကပြန်လာသူ36ယောက်ပါဝင်တယ်လို့ Global Times သတင်းစာမှာဖော်ပြထားပါတယ်။ယူနယ်ပြည်နယ်အစိုးရက20မြို့လေးတွေကမြို့နယ်25မြို့နယ်မှာစေယုံတွေဆောက်ဖို့အပြင်ယောဂရှာဖွေစမ်းသစ်တဲ့နေရာတွေနဲ့စောက်ကြည့်လူနာတိကျခွဲထားနေရာတွေကိုပါထားရှိဖို့စီစဉ်နေပါတယ်။ယောဂတာစီထင်ကျော်ရေးဌာန25ခုကိုလည်းမြန်မာဗီယက်နမ်နဲ့လာအိုနယ်ဆက်ကမြို့နယ်20မှာဒီလမကုန်ခဲ့အပြည့်ဆောင်မှာဖြစ်ပါတယ်။ယူနယ်ပြည်နယ်မှာမကြသေးပြီရပိုင်းတွင်ကပြည်ပကကူးစက်လာသူဦးရေမြင့်တက်လာတာမရှိဘဲဆယ်ဦးမှသာယောဂကူးစက်နေတာကိုတွေ့ရှိရတာကြောင့်အခုလိုလှုပ်ဆောင်တာဟာကျူတင်ပြင်းစင်တဲ့သဘောလို့ဆိုပါတယ်။မြန်မာဗီယက်နမ်နဲ့လာအိုနိုင်ငံတွေမှာလည်းလက်ရှိယောဂကုသမှုတော်မြင့်မားတာမျိုးမရှိသေးပါဘူး။မြန်မာအစိုးရကဗုဒ္ဓဟူးနေ့ညပိုင်းနောက်ဆုံးထုတ်ပြန်ချက်အရမြန်မာနိုင်ငံမှာ COVID-19 ကူးစက်ခံရသူ84ဦးရှိပြီးကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအင်္ဂါနေ့ကထုတ်ပြန်ချက်အရဗီယက်နမ်မှာ165ဦးနဲ့လာအိုမှာ19ဦးရှိပါတယ်ခင်ဗျာ။အမြင်ပွားနေတဲ့တောင်တရုတ်ပင်လယ်အတွင်းဗီယက်နမ်နိုင်ငံကပိုင်ဆိုင်တယ်လို့ကြေညာထားတဲ့ရေပြင်းမှာအီဗီလာအစောပိုင်းကဗီယက်နမ်ငါးပန်းလေတစ်စင်းကိုတိုက်ပြီးနှမြုပ်ခဲ့တဲ့တရုတ်သင်္ဘော high-end disease အဲ့ဒီရေပြင်းနဲ့ပြန်ရောက်လာခဲ့ပြန်ပါတယ်။ high-end disease သင်္ဘောဟာဗီယက်နမ်ရဲ့အထူးစီးပွားရေးရေပိုင်းနှစ်စုံနဲ့အင်္ဂါနေ့ညပိုင်းကပြန်ရောက်လာတာဖြစ်တယ်လို့ maritime traffic အဖွဲ့ကပြောပါရယ်အခုလိုပြောင်းလာတဲ့ကြောင့်ဗီယက်နမ်နိုင်ငံနဲ့တရုတ်နိုင်ငံအကြားတိမမှုတွေပြန်ပြီးမြင့်တက်လာစေမယ့်အန္တရာယ်ပိုများလာစေပါရယ်ခိုင်ယန်ဒီဇီသင်္ဘောတိုက်လို့နှိမ့်သွားတဲ့ဗီယက်နမ်ငါးဖန်သင်္ဘောမှာငါးဖန်သမား6ယောက်တက်မတည်ပဲလျှောက်ခဲ့တာပါအဲ့ဒီဖြစ်ပျက်ကြောင့် American နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ Morgan Ortega's ကတရုတ်နိုင်ငံဟာ COVID-19 ကိစ္စကနေအာရုံလွှဲပြောင်းဖို့ကြိုးစားနေတယ်လို့ဆက်ဆွဲခဲ့ပါသေးတယ်ခင်ဗျာကိုရိုနာဗိုင်းရပ်စ်တခြားနိုင်ငံတွေကိုစပြီးကူးစက်ပြန့်နှံ့တဲ့အချိန်ဇန်နဝါရီလဝန်းကျင်တုန်းကလိလသုံးသပ်သူတွေကဖူပြိုးဆဲနိုင်ငံတွေမှာယောဂအကြီးအကျယ်ကူးစက်မှာကိုစိုးရိမ်ခဲ့ကြပါတယ်။ဖူပြိုးဆဲနိုင်ငံတွေမှာကျန်းမာရေးဆောင်ရှားမှုစနစ်အားနည်းတဲ့အတွက်ဒီကယောဂရဲ့အကျိုးဆက်တွေကြီးကြီးမားမားရပ်ခတ်နိုင်တာကိုအထူးစိုးရိမ်ခဲ့ကြတာပါ။ဒါပေမဲ့အခုချိန်ထိတော့ကူးစက်မှုအများဆုံးနဲ့အသေးပြောက်အများဆုံးကချမ်းသာတဲ့ဥရောပနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုမှာဖြစ်နေပါတယ်။ဒါဟာယောဂပိုးရှိမရှိစစ်ဆေးနိုင်တဲ့ဆွမ်းအားကွာလို့ဖြစ်နိုင်ကြောင်းလဲကြွကျင်သူတွေကထောက်ပြကြပါတယ်။ဖူပြိုးဆဲနိုင်ငံတွေမှာယောဂကုသပြန့်လာရင်တခြားနိုင်ငံကြီးတွေမှာလည်းလက်ကုံမကြခဏဆေးတာလူချင်းခက်ခွာခွာနေတာစရနီလန်တွေကထိရောက်ဖို့ခိုင်းရင်လိမ့်မယ်လို့လဲကြွကျင်သူတွေကပြောပါတယ်။ဆင်းရဲတဲ့ကြီးလက်ဒေသတွေမှာလက်ဆေးရရဖို့အခက်အခဲရှိတာကြောင်းလို့ဆိုပါတယ်။အိမ်ထဲမှာပဲနေကြမယ်ဆိုရင်လည်းလက်လုံးနဲ့စားလို့သမားတွေအဖို့အငတ်ပေးနဲ့ရင်ဆိုင်ကြရမယ်လို့ထောက်ပြပါတယ်။ဒါကြောင့်မိမိတို့နိုင်ငံတွေလိုက်လျောညီထွေရှိတဲ့နီလန်တွေရှိဖို့လိုတယ်လို့လည်းထောက်ပြပါတယ်။ယောဂပြန့်ပွားမှုကိုဟန်တားဖို့တခြားနီလန်တွေခက်ခဲမယ်ဆိုရင်လည်းတစ်ခေါင်းစီးဝတ်တာကိုတိုက်တွန်းတာကယောဂပြန့်နှံ့တာကိုနှိမ့်ခွင့်စီမှာဖြစ်တယ်လို့လည်းကြွကျင်သူတွေကပြောပါတယ်ခင်ဗျာ။COVID-19 ကယောဂကြောင့်ကမ္ဘာတလွာအလုံးလုံးနေကြသူတော်တော်များများအိမ်ကနေအလုံးလုံးနေကြတဲ့ need to American အာဂတ်စူးစမ်းလေးလာရဲ့အဖွဲ့ agency NASA ကဝန်ထမ်းတွေကလည်းလောလောဆယ်အိမ်ကဂျိုဘော်ကိုရောက်နေတဲ့ဂျိုဒုကိုသူတို့ရဲ့အိမ်ကနေထိတ်ချုံမောင်းနေနေကြပါတယ် NASA အဖွဲ့ရဲ့ကယ်လီဖိုးနီးယားတောင်ပိုင်းက Jet Propulsion Center စခန်းမှာပုံမှန်အလုပ်လုပ်တဲ့ဒီသိပ္ပံပညာရှင်အဖွဲ့ဟာပြီးခဲ့တဲ့မလ20ရက်နေ့ကစလို့အိမ်ကနေအလုပ်လုပ်ခဲ့ကြရတာပါဒါကြောင့် Curiosity လို့အမည်ပေးထားတဲ့အင်္ဂါဂျူစူးစမ်းလေးလာရေးရင်ငယ်ကိုသူတို့နေရင်တီတီကတီချာတာဝန်ခွဲထိတ်ချုပ်မောင်းနေနေကြတာဖြစ်ပါတယ် Curiosity ရင်ငယ်ရဲ့စူးစမ်းလေးလာရေးလုပ်ငန်းတွေကိုအင်္ဂါနေထိတ်ချုပ်လုပ်ကိုင်နိုင်ဖို့အတွက်သိပ္ပံပညာရှင်အဖွဲ့အနေနဲ့လိုအပ်တဲ့ပစ္စည်းကရိယာတွေကိုကြိုတင်ပြင်ဆင်ခဲ့ကြရသလိုကျုံလာတဲ့အခြေအနေပေါ်မူတည်ပြီးတော့လည်းဆောင်ရွက်ကြရပါတယ်အဖွဲ့အတွင်းဗီဒီယိုကတစ်စင်အချိန်ချင်းဆက်သွယ်စကားပြောဖုန်းကတစ်စင်သတင်းပေးဖို့ချိတ်ဆက်ဆက်သွယ်ဆောင်ရွက်ပြီးအချိန်နည်းရဲ့အကြာမှာတော့အင်္ဂါဂျိုဘော်ကကြောက်တုံးနမူနာတစ်ခုရယူဖို့ဒီရင်ငယ်ကိုထိမ့်ချုပ်ညွှန်ကြားနိုင်ခဲ့ပါတယ်ခင်ဗျာ Direct from Washington The Voice of America ပြည်အဝေးတာဝန်ရှိတဲ့တွေနားဆင်အပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးရှိနေသူအရေအတွက်တိုးလာနေတာနဲ့အမျှကူးစက်မှုထိန်းချုပ်နိုင်ဖို့လမ်းတွေအဝင်အထွက်ပိတ်ပင်တားမြစ်နေတဲ့အကြောင်းကျွန်မစုမြတ်မောင်ကတင်ပြပါမယ်။ ယောဂဘိုကူးဆက်သူလက်ရှိအများဆုံးဖြစ်နေတဲ့ရန်ကုန်မြို့မှာယောဂဘိုကူးနေသူနေထိုင်တဲ့လမ်းတွေကိုတာဝန်ရှိသူတွေကအဝင်အထွက်ပိတ်ပင်တာမျိုးတွေရှိတယ်လို့တချို့လမ်းတွေကတော့အပြင်လူမဝင်နိုင်အောင်လို့လမ်းထဲနေသူတွေကိုယ်တိုင်ကသူတို့အစီအစဉ်နဲ့အဝင်အထွက်တွေပိတ်နေပါတယ်။ဧပြီလ15ရက်ပုတ်ထုံးနေ့တုန်းကကမာရွတ်မြို့နယ်ဆင်ရည်တွင်းလမ်းမှာCOVID-19 positive ဖြစ်သူနေလို့တာဝန်ရှိသူတွေလမ်းပိတ်တဲ့အခြေအနေကိုအဲ့ဒီလမ်းထဲမှာနေသူတယောက်ကအခုလိုပြောပြပါတယ်
။တလားလုံးလန့်သွားတာလေအကုန်လုံးကလူတွေကငကူတွေကအိမ်ပေါ်မှာနေနေလမ်းပေါ်လုံးဝမအောင်မရှိဘူး။ကလေးကအတန်တော်မကြောက်ဆိုအဲ့တော့လမ်းနေပြီဆိုတော့အခုတခါထပ်ပြီးတော့နေလေရအမဘုတေးအိမ်လို့ရှိသေးတယ်အတန်ကြာတော့ထားကြည့်အောင်ဟာထားကြည့်ရချိန်ပါပဲ။အမဝုန်းဝုန်းဝုန်းဆိုဝင်လာပြီးတော့လော့စကီယာနဲ့ကားတော့ပါတယ်ဒါပေမဲ့တေချာမပြောသေးဘူး။နောက်ကျတော့အမအကုန်နေအကုန်နေအကုန်အိမ်ထဲမှာနေအကုန်အိမ်ထဲမှာနေပြင်မထွက်ပြင်မထွက်နေဆိုတော့လူတွေကဘာမှလည်းမသိဘူး။သူတို့ကဒီလမ်းအောင်ပိတ်လိုက်ပါပြီပေါ့နော်ပေါ်စစ်တွေ့ရလည်းမပြောဘူးကျွန်တော်တို့ကလိုက်မိရတာဘာဖြစ်လို့လုံးဘိန်းရတွေ့ရတော့ဘသူတွေ့ရတော့ဘာကြောင့်ပိတ်တာတော့တိုက်ပေါ်မှာမိရတာအောက်တော့မစင်းပါဘူးအဲ့ဒါလေတရားတော်ပြောကြတာပေါ့နော်နောက်မှ3နေ5လောက်အဲ့လမ်းပေါ်မှာအော်နေတဲ့လူတွေက3နေ5လောက်မှမိတဲ့တော့မှနည်းနည်းရိတ်တန်ဖန်တန်ဘယ်ရဖြစ်တာဘာကြောင့်ဖြစ်တာလဲနည်းနည်းသိလာတာဒါတော့မှအတိအကျတော့မဟုတ်ဘူးပေါ့နော်အမှန်တမ်းပြောရတော့သူတို့လုံမယ်ဆိုရင်မလုံခင်သူတို့ loss speaker တက်ထားတဲ့ကားပါတာပဲ PRP ကြောင့်အရင်ပြောပြောပြီးတော့မှကျွန်တော်ဒီလမ်းအောင်ပြပါမယ်ဒီလမ်းထဲမှာခုနလို positive trip ပါတယ်ပါညာဆိုရဘိန်ရဘိန်ရလို့ပြောရင်ရပြီဗျာအားလုံးကသိနေတာပဲဆိုတော့အဲ့လောက်ပြောရင်လည်းနည်းနည်းတော်သေးတယ်အခုကဘာမှမပြောဆိုနေဝုန်းဝန်တော့အကုန်လုံးကသူတို့လည်းပဲအမှန်တမ်းပြောရင်တော့ဟို volunteer တွေပေါ့လေဝိုင်းနှလုံးကြတာပေါ့ဒါပေမဲ့ခုနလို့ပေါ့နည်းနည်းတော့အဲ့လို loser နဲ့ sorry all right ကျွန်တော်တို့ဒီလမ်းကိုဆေးဖြတ်ပါမယ်လမ်းဒီတကားတော့ခဏပိတ်ထားပြပါဆေးဖြတ်ပြီးလို့ရှင်ပြန်ဖွင့်လို့ရပါတယ်ဒါဒီလမ်းကိုဟိုဒီနေ့ကဆက်ပြီးတော့ဘယ်နေ့ဘယ်နေ့အထိလော့ဒ်ဒေါင်းလုပ်ပါမယ်ဆိုတော့ရက်လည်းမပြောပါဘူးကွာလမ်းတိတ်မှာတော့ပိတ်ထားပြီပြောတယ်လမ်းတိတ်ဟိုဘက်တိတ်ဒီဘက်တိတ်ပိတ်ထားပြီဝင်ထမ်းမလုပ်ခိုင်းတော့ဘူးပေါ့
အခုလိုမျိုးဒီ COVID-19 ရောဂါပိုးရှိသူနေတဲ့လမ်းတွေကိုအဝင်ထွက်လိုက်တားနေတယ်လို့မျိုးတချို့နေရာတွေမှာတော့လမ်းထဲနေသူတွေကိုယ်တိုင်ကဒီအပြင်လူအဝင်ထွက်မလုပ်နိုင်အောင်တားနေကြပါတယ်ဒါနဲ့ပတ်သက်လို့ဒီရန်ကုန် VOA သတင်းတောက်ကိုစီသူကအခုလိုရှင်းပြပါတယ
်ဒီလော့ဒ်ဒေါင်းပေါ့ဒီအတွာလာကန့်သက်တားမြစ်တယ်ဆိုတာမျိုးဒီရန်ကုန်မှာလုံနေကြတာပေါ့နော်ကျွန်တော်တို့မနေ့ကရန်ကုန်တိုင်းဒေသကြီးကထုတ်ပြန်တဲ့စာရွက်မှာဆိုရင်ကျွန်တော်တို့ဒီ10နေရာလော့ဒ်ဒေါင်းလုပ်ထားတယ်အဲ့တော့ positive တွေ့ထားတဲ့ယောဂပိုးကူးစက်ခံထားတဲ့သူတွေနေတဲ့နေအိမ်တွေနဲ့ဒီဖျားရှိခိုးကြောင်းတွေအပါဝင်ပေါ့နော်အဲ့ဒါ10ခုလောက်လော့ဒ်ဒေါင်းလုပ်ထားတယ်လော့ဒ်ဒေါင်းပြီးတော့ဒီနေ့မှာတော့နေရာအသစ်အနေနဲ့ကျွန်တော်တို့ဒီစုံစမ်းသိရတော့တော့ဒီမယန်းကုန်းမှာမင်းဓမလမ်းမှာနေရာ2ခုထပ်ပြီးတော့လော့ဒ်ဒေါင်းလုပ်တယ်နောက်ပြီးတော့ကမာရွတ်လဲသားမှာဆိုရင်လည်းဒီစင်ရီတွင်လမ်းနဲ့ပဟိုလမ်းမှာနေရာတစ်ခုစီပေါ့နော်အဲ့ဒီမှာလည်းလော့ဒ်ဒေါင်းလုပ်တယ်လို့ဒီနေ့အတွက်နောက်ဆုံးကျွန်တော်တို့သိထားတယ်ဗျဆိုတော့အဲ့အရာတွေကဒီ positive တွေ့လို့လော့ဒ်ဒေါင်းလုပ်တယ်ဆိုတော့နေရာအသစ်တွေပေါ့နော်နောက်ထပ်လော့ဒ်ဒေါင်းသဘောမျိုးလော့ဒ်ဒေါင်းမဟုတ်ဘဲနဲ့လော့ဒ်ဒေါင်းသဘောမျိုးလားသန်တူတာမျိုးလည်းကျွန်တော်တို့ဒီရက်ွက်တွေတောင်မှလောက်တာရှိတယ်ခင်ဗျအဲ့ဒါဘယ်လိုလဲဆိုတော့ဒီလမ်းမှာနေတဲ့သူတွေထဲကနေပြီးတော့စီရင်နာဝန်ထမ်းတွေကအဆောင်ထားပြီးတော့စာရေးထားတယ်အပြင်လူမဝင်ပါနဲ့ရည်ကြီးတဲ့ကိစ္စတွေကိုဒီလမ်းသူလမ်းသားတွေကကူညီဆောင်ရွက်ပေးပါမယ်ဆိုတာမျိုးစာရေးထားပြီးတော့လာတဲ့ဧည့်သည်တွေကိုပစ္စည်းပေးခြင်းရင်သူတို့ကယူပြီးတော့ဝန်ဆောင်မှုပေးတယ်ပြီးရင်ဧည့်သည်ကိုပြန်ခိုင်းတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးကို့ဒီရက်ွက်ထဲမှာပဲ volunteer တွေကနေပြီးတော့ကူပြီးတော့ရက်ွက်ကိုအပြင်းလို့မလာအောင်တားထားတဲ့စနစ်မျိုးလည်းရှိတယ်ခင်ဗျာဆိုတော့အဲ့ဒါက government ကလုပ်တဲ့အသွာလာကန့်သက်တဲ့ lockdown နဲ့ရက်ွက်ကတာဝန်သိလုပ်တဲ့အတော်လာကန့်တတဲ့စနစ်ပေါ့နော်အဲ့လိုမျိုးနှစ်ခုရှိပါတယ်ခင်ဗျအဲ
့တော့ပထမတော့ကကိုစီသူရှင်းပြသွားသလိုဆိုရင်ဒီ COVID-19 positive ဖြစ်တဲ့လူတွေနေတဲ့လမ်းနေရပ်ကွက်တွေကို lockdown လုပ်တယ်ပေါ့နော်အဲ့ဒီ lockdown လုပ်တာဘယ်သူတွေကလာလုပ်လဲအဲ့ဒါတွေကကြတော့
အဓိကတော့အဲ့ဒီဒေသတွေမှာတာဝန်ရှိတဲ့အာဏာပိုင်အဖွဲ့အစည်းတွေကအဓိကထားပြီးလုပ်ပါတယ်ခင်ဗျအဲ့တော့အုပ်ချုပ်ရေးမှုရပ်ကွက်အုပ်ချုပ်ရေးမှုခေါင်းဆောင်တယ်နောက်ရဲတပ်ဖွဲ့ပါတယ်နောက်ပြီးတော့မိသားတပ်ဖွဲ့လိုအဖွဲ့တွေပါတယ်တန်ရှင်ရေးဆေးဖျားမဲ့volunteer စစ်နောက်ဝန်ထမ်းတွေပါတယ်အဲ့လိုလူတွေလာပြီးတော့သူရဲကဒီ police line တားတယ်ဝင်လို့မရတော့ဘူးဆိုပြီးရက်ွက်ထဲမှာလည်းကြီးညာတယ်အဲ lockdown လုပ်လဲပါပြီထွက်လို့မရတော့ပါဘူးပြီးတော့ဖုန်းနံပါတ်တွေပါတယ်ပြောတယ်တခုဆိုရင်သူတို့စီကိုဖုန်းဆက်ဖို့ဆိုတာမျိုးကြီးညာပြီးတော့အဓိကတော့အာဏာပိုင်အဖွဲ့အစည်းတွေကပူးပေါင်းပြီးတော့ပါပြီးတော့ဒီလမ်းကိုပိတ်လိုက်တဲ့သဘောမျိုးပေါ့ဟိုလမ်းကိုပိတ်တာရှိတယ်အိမ်ကိုပိတ်တာရှိတယ်နောက်ဒီတိုက်မှာနေတဲ့လူဆိုရင်တိုက်လုံးကိုပိတ်တာမျိုးရှိပါခင်ဗျာ
လောလောဆယ်ဒီအစိုးရထုတ်ပြန်ထားတဲ့အရာဆိုရင်မလို့အပ်ရင်အိမ်ပြန်မထွက်ဖို့ညွှန်ကြားချက်ကဧပြီ19ရက်နေ့မှာတက်တန်းပြည်မှာဖြစ်ပါတယ်ဒါပေမဲ့အခုလိုမျိုး COVID-19 ရောဂါဖြစ်တယ်လို့အတည်ပြုသူတိုးလာနေတာကြောင့်တော်တော်များများကတော့ပြန်ပြီးတော့ပုံမှန်အတိုင်းအလုပ်ခွင်တွေဝင်ရမှာအသွားအလာလုပ်ရမှာကိုစိုးရိမ်နေကြပါတယ်ရှင်ကျွန်မဆုမြတ်မော်ပါ
VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ် American Pinao Zuga, COVID-19 Yoga Kusamu, Baho Chetap Tite, New York Dinema, Coronavirus Kusakayabi, Piangong Ladurie, Kana Gurega, Virus Gu, Piambi Dainine, Antibody Locore, Patisiwa Pisirigu, Tuegane Toyubi, Echalunarigu, Piankuta Pere Nigu, Satin, Santa Dompiama, Tiamuri Shinijang, New Yorka, Tweetwe Tuku, Tomorrow, Doctor Nilinko, Linus Yoga, Vuegu Piovare, จม่าอินจินနိုင်ငံဆက်လက်တင်ပြမှာပါဒေါက်တာမြင့်လွင်ကိုယ်တိုင်လည်းနယူးယောက်မြို့ဘရုတ်ကလင်းဟော့စပီတယ်စင်တာမှာကိုဗစ်လူနာတွေကိုကျက်မဲ့ကူတာပေးနေသူပါဗိုင်းရပ်ကူးစက်ခံရပြီးပြန်ကောင်းလာတဲ့လူတွေတဲကသွေးကိုယူပြီးပြန်ကူးပေးတဲ့နည်းလမ်းကိုနယူးယောက်ပြည်နယ်အစိုးရကတုံ့ပြန်ပေးလိုက်ပြီဖြစ်တဲ့အတွက်စတင်အသုံးပြုရမှာရောဂါပြင်းထန်သူတွေပြန်ပြီးတက်တာလာရေးမှာအထောက်အကူပေးတာတွေ့
ယောဂဖြစ်ပြီးသွားပြီးတော့သူတို့စီမှာအန်တီဘော်ဒီသွားပေါ့အန်တီဘော်ဒီထွက်ပြီးတော့ဒီအဲ့ဒီလူနာတွေကဆိုပလာစမာပြန်ယူပြီးတော့လူနာတွေဆိုပြန်တွင်းနေတာပေါ့အင်္ဂလိပ်လိုကတော့ convalescent plasma လို့ခေါ်တယ်အဲ့ဒီဟာကိုပြန်တွင်းနေကျွန်တော်တို့ဒီနေရောက်မှာဆိုလို့ရှိရင်ဆေးရုံအကြီးတွေဖြစ်တဲ့ Mount Sinai NYU NYP တွေမှာဆိုတော့သူကစပြီးတော့ treatment တွေပေးနေပြီအဖြေကလည်း very good promising ဆိုတဲ့အခါကျတော့ very good ကျွန်တော်တို့ဆေးရုံမှာကျတော့အဲ့ဒီဟာကိုသူကဒီတစ်ပတ်မှကျွန်တော်တို့စပြီးတော့ဒါကိုစပြီးတော့တုံးတယ်တုံးတဲ့အခါကျတော့ဟို response ကတော့ကျွန်တော်တို့ကတော့မတွေ့သေးဘူးပေါ့
ဒါပေမဲ့ဒီပြန်ကောင်းလာသူတွေထဲမှာလည်းလူမျိုးမျိုးရှိတော့သူတို့ခန္ဓာကိုယ်ထဲကထုတ်တဲ့ဒီ antibody နီးလန်းကလက်တွေ့အသုံးပြုတဲ့နေရာမှာရှုပ်ထွေးမှုတွေရှိနေတယ်ဆိုတဲ့အပိုင်းကိုရောရှင်းပြပေးလို့ရမှာရှင
်။သူကပရမအောင်ဆုံးတဲ့အပါသူက plasma treatment ကသူကတအားဆိုးတဲ့လူနာတွေပဲတုံးတယ်။ဖြစ်နိုင်တာကသူကငကိုယ်ထဲကတအားဆိုးတဲ့ကြောင့်မလို့သူကတိတ်ပြီးတော့မကယ်နိုင်တာလည်းဖြစ်နိုင်တယ်။ဒါပေမဲ့ဒီလို treatment မရတဲ့လူတွေနဲ့ရှင်လိုက်လို့ရှင်တော့သူတို့က recovery က much better သူတို့ကအများကြီးပိုကောင်းတယ် recovery ကအများကြီးပိုကောင်းတယ်တခြားလူတွေနဲ့ရှင်လိုက်လို့ရှင်တော့ခဲ့တဲ့လူတွေကသူကသူတို့မှာယောဂဖြစ်တယ်ဖြစ်ပြီးတဲ့အခါကျတော့သူတို့ရဲ့ immune system ကသူတို့ကကျွန်တော်တို့ခေါ်တော့ antibody ခေါ်တယ် antibody သူက produce လုပ်တယ် body ထဲမှာ body ထဲမှာ produce လုပ်ဆိုတော့အဲ့ဒီ antibody ကိုသူတွေးရနေပြီးတော့ပြန်ထုတ်ပြီးတော့သူက plasma ခေါ်တာပေါ့ plasma တွေကနေပြန်ပြီးတော့ထုတ်လိုက်ထုတ်လိုက်တဲ့အခါကျတော့အဲ့ဒီ antibody တွေရလာပေါ့အဲ့ဒီ antibody ကိုတော့တကယ်ကပေးတာတော့ antibody ကိုပေးတာပေါ့ဒါပေမဲ့ antibody တက်တက်ကြီးပေးလို့မရအောင်အဲ့တော့ plasma နဲ့တွဲပေးရ plasma ထဲမှာ antibody က plasma ထဲမှာဆိုတော့အဲ့ဒီ plasma ကိုတော့အဲ့ဒီဖြားနာနေတဲ့လူနာတွေကိုပေးလိုက်တဲ့ခါကျတော့ဒီသူ့ခန္ဓာကိုယ်ထဲကတကယ် antibody ထွက်ပြီးတော့တိုက်ရမယ်စာတခြားလူစီက antibody ကိုခဏငှားပြီးတော့တိုက်ပေးတဲ့သဘောပေါ့အဲ့လိုတိုက်ရလိုက်တဲ့ခါကျတော့တို့ရှိတဲ့အထက်ထဲမှာရှိတဲ့ဒီ virus ပိုးတွေတချို့ဟာတွေဝါမှာပေါ့တချို့အားကြတော့သူအတူတူဘော်ဒီကနေပြီးတော့တခါထပ်ပြီးတော့ထပ်တိုက်ပေးရတော့
ဆရာအဲ့တော့အဲ့ဒါကကိုအဲ့ဒီဟာအန်ဒီရဲ့ကြီးလာရှင်ဒီလို side effect တွေအနေနဲ့ကကြတော့
ဒီကတော့တခါလူတွေ blood transfusion တွင်းတယ်လို့ပေါ့နော်အဲ့ဒီအတိုင်းပါပဲသူက universal precaution ဆိုတော့လောက်ရတာပေါ့လောက်ရတဲ့ခါကျတော့သူကဟိုတွေးအုပ်စုတွေဆက်ရတယ်ဒီလူနာတွေမှာယောဂပိုးရှိမရှိယောဂပိုးမရှိဆိုတော့ HIV တို့ Hepatitis B တို့ Hepatitis C တို့နောက်တခြားပေါ့ယောဂတွေ Syphilis တို့ယောဂတွေအမျိုးရှိမရှိအဲ့ဒါမျိုးတွေဆက်ရတော့ပေါ့နောက်သူတို့စီမှာလည်းသူက screening criteria တွေလည်းရှိသေးတယ်လေအဒီပင်ကိုတက်ပြီးတော့အဲ့ဒီမျိုးဆိုတော့ဒီပုံမှန်အားဖြင့်သူကလူတွေကိုသွေးသွင်းတာနဲ့ဒီဟာနဲ့တိတ်တော့ဘာမှတိတ်မကွာပါဘူးသူကတွေးတင်းတလောက်ပဲတော့ဒါဒီဒါ risk ရှိပါတယ်ဆိုတော့တွေးရလူတိုင်းတွေးနေကြတာပဲဆိုတော့အဲ့ဒီအတွက်တော့တတ်တတ်ကြီးrisk တော့တိတ်ပြီးတော့မရှိပါဘူ
း covid ရောဂါအခြေအနေမဆိုးတဲ့သူတွေကတော့ငှက်ဖျားဆေး zinc စတဲ့ဆေးဝါးတွေနဲ့တွက်ဖက်ကုသပေးနေကြောင်းဒေါက်တာမြင့်လွင်ကပြောပါတယ်လက်ရှိ American ပြည်ထောင်စုမှာ covid ရောဂါတက်တာပြီးပြန်ကောင်းလာသူတွေအနေနဲ့ virus ကိုခံနိုင်ရှိနေတဲ့စွမ်းအားဘယ်အဆင့်ထိရှိနေလဲဆိုတာကိုသိဖို့စူးစမ်းနေပါတယ်ဒီချက်ဟာပုံမှန်လုပ်ငန်းတွေလက်ပတ်တင်မတင်ဆုံးဖြတ်ချက်ချမဲ့အပိုင်းအတွက်အရေးပါတယ်လို့လည်းအမေရိကန်ကျန်းမာရေးထိပ်တန်းပညာရှင်တွေကအကြံပြုထားပါတယ်ရှင
်ဘရာဇီးလ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအခမ်းအနားဆုံးဖြစ်တဲ့ဆောက်ပိုလိုမြို့ကလမ်းတွေနဲ့အများပြည်သူသွားလာအသုံးပြုနေတဲ့နေရာတွေကိုပို့သက်ဆေးတွေပြန်ပြီးရောဂါပိုးကင်းရှင်းအောင်ဆောင်ရွက်ဖို့ ဘရာဇီးလ်စစ်တပ်ကအကူအညီပေးနေပါတယ်။တစ်ချိန်တည်းမှာပဲကျမရေဝန်ထမ်းတွေကလည်းအင်တရာရောက်ဆေးစစ်ပေးနေတာပါ။ရိုက်တာသတင်းတရက်ကိုအခြေခံပြီးပြောပြပါမယ်ခင်ဗျာ။ဘရာဇီးလ်ကနေကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုပေါင်း2000,000တိရောက်ရှိခဲ့တဲ့အေဗီလာလည်းမှာတော့မြို့တော်ဆောက်ပေါ်လိုမြို့ကအများပြည်သူသွားလာရတဲ့နေရာတွေမှာဘရာဇီးစစ်တပ်ပုတ်သက်ဆေးတွေဖြန့်နေတာကိုမြင်ကြရပါတယ်။ရောဂါတိုက်ဖျက်ရေးမှာဒီလိုမျိုးအကူအညီတွေပေးနိုင်အောင်စစ်သားတွေကိုလက်ချေပေးထားတယ်လို့အစမ်းလက်ချေမှုတွေနဲ့ပြည်စည်စရာရှိတာတွေကိုပြင်ဆင်ထားတယ်လို့စစ်တပ်တာဝန်ရှိသူတွေကပြောပါတယ
်။ Zero aqui estão sendo quando demandados pelos
órgãos estaduais Minagras ne Espírito Santo Pinari အတွက်လိုအပ်တဲ့နေရာမှာအကူအညီပေးနိုင်ဖို့တရေးတပ်ဖွဲ့တွေအားလုံးကိုကျွန်တော်တို့လက်ချေတင်ကြားပေးထားပါတယ်။ဒီနေ့မင်းစပယ်အစ်စ်နဲ့ဘိုးစစ်တွေအားလုံးကကျွန်တော်တို့လုပ်တည်တာတွေကိုအားပေးထောက်ခံကြပါတယ်လို့ဘရာဇီးစစ်တပ်ကပုံမူကြီးရီဂိုဘာရိုစ်ကပြောသွားတာပါကိုရိုနာဗိုင်းရပ်စ်ကူးစက်နေတာထိန်းချုပ်ဖို့အတွက်ဘရာဇီးပြည်သူတမောင်းများစွာလမ်းပေါ်မထွက်ပဲအိမ်မာနေနေကြတဲ့အချိန်မှာတပ်ဖွဲ့ဝင်တွေကအခုလိုကူညီပေးနေတာပါတစ်ချိန်တည်းမှာပဲဆောက်ပိုလိုမြို့ကဆောက်စစ်တာနိုလို့ခေါ်တဲ့ရပ်ကွက်တစ်ခုမှာတော့ဂျာမန်ဝန်ထမ်းတွေကလူတွေအိမ်တွေစီကိုရိုင်းကိုကြတော့ရောက်လို့ရောဂါပိုးရှိမရှိစစ်ဆေးနိုင်အောင်အကူအညီပေးနေပါတယ်။စန္ဒကရိယာတွေကိုဒူတာရီကိုတိုင်အသုံးပြုနိုင်ပြီးဂွန်းတုဖတ်နမူနာကိုနှာခေါင်းနဲ့ပါးစပ်ထဲကရယူပြီးကျန်းမာရေးဝန်ထမ်းတွေစီကိုပြန်ပေးရပါတယ်။အဲ့ဒီလိုကိုယ်တိုင်ကိုကြသွားလို့အများကြီးအချိုးရှိတယ်လို့ကျန်းမာရေးအရာရှိတူကပြောပါတယ်
။ Como o paciente não sai de casa, ele recebe o teste na casa dele.
ဒူတာရီအေဘီထွက်စီရမလို့ပဲအိမ်မှာနေရင်လည်းယောဂါဆစ်ဆင်းနိုင်ကြပါတယ်။ဆေးရုံကိုလည်းသွားဖို့မလိုဘူး။ဆေးရုံကိုလည်းသွားစီရမလို့အပြည့်မထွက်ကြတော့ယောဂါလည်းမကူကြဘူးပေါ့။ယောဂါစမ်းထားတဲ့အပြည့်ကိုလည်းသူတို့စီကိုပြတ်ဖို့ပြည်တယ်လို့ဒေသခံကျမရဲ့အရာရှိရာဂျီနာမိုရာကပြောတာပါ။ဆာပိုလိုတက္ကသိုလ်တက်ခွဲခန်းကနေယောဂါရှိမရှိဆစ်ဆေးပြီးအပြည့်ကို48နာရီအတွင်းသိရပါတယ်။ဆောစီတာနိုရက်ကွက်သားမော်ရိုဂူဂါဘတ်စ်ကချိုတီကာဂွေရာအရေးကြီးတယ်လို့ပြောပါတယ်
။ Nós temos que trabalhar com a prevenção e eu acho que qualquer pessoa que estiver sentindo esse tipo de sintomas, né?
လုတ်ကိုလုတ်ရပါမယ်။အခုကျွန်တော်နဲ့ကျွန်တော်မိမခံစားနေရတာမျိုးယောဂလက္ခဏာရှိတဲ့ဘယ်သူမှဆိုစိတ်မြန်မြန်ကုရမှာပါ။ဒါကြောင့်စမ်းသပ်စစ်ဆေးတာတွေလုပ်ရပါမယ်လို့ပြောသွားတာပါ။ဆပ်ပေါ်လိုတက်ကတော့ ਨੇ တခြားကျန်းမာရေးဌာနတွေကတော့ယောဂကုသသူကြီးဟာဆွေးရကတရားဝင်ကြေညာထားတာတဲ့ဆက်နှစ်ဆပုံများတယ်လို့တွက်ဆထားပါတယ်အဆွေးရကပြောတဲ့တရားဝင်စီးရီးတွေကဘရာဇီးနိုင်ငံနဲ့ဧပြီလအထိဗိုင်းရပ်စ်ကြောင့်သေဆုံးသူ1400နီးပါးရှိပြီးကုသမှုပေါင်းကတော့2400ကျော်ရှိပါတယ်ခင်ဗျကျွန်တော်ရဲမထုံပါ
ရခိုင်နောက်ပိုင်းကပုံနှချုံမြို့နယ်နဲ့ရှင်းပင်နယ်ပလောဝမြို့နယ်တွေမှာရခိုင်လက်နက်ကန်အဖွဲ့နဲ့စိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်နေတဲ့ရှင်တွေကိုတင်ပြပေးမှာဖြစ်ပါတယ်။ရခိုင်နောက်ပိုင်းကပုံနှချုံမြို့ပေါ်ကကြေးရွာတစ်ခုမှာမနေ့ကညနေ8:00လောက်မှာပြစ်ခတ်မှုတွေဖြစ်ပေါ်ခဲ့တာကြောင့်ကြေးရွာသားတွေထွက်ပြေးနေကြရတယ်လို့ပုံနှချုံမြို့နယ်မျိုးသားလှုပ်တော်မှဥခင်မောင်လာကပြောပါတယ်
။ဟုတ်တယ်အဓိကတော့ပုံနှချုံမြို့ရဲ့ဆင်ချေဖို့ပေါ့အဲ့ဒီမှာကိုဝါဖျားရွာဆိုတာရှိအဲ့ဒီကိုဝါရွာကလူတွေကတော့ဆွေးပြေးနေကြတယ်မနေ့က8:00ညမှာအဲ့ဒီရွာထဲမှာတိုက်ပွဲဖြစ်တာပေါ့ဆိုတော့အဲ့ဒီစိတ်ဆာကြောင်အဲ့ဒီကိုဝါရွာသားတွေကအဓိကပုံနှချုံမြို့ပေါ်ကိုဆွေးပြေးကြတယ
်ပုံနှချုံမြို့နယ်တင်ကလုံရှုံရေးဆောင်ရွက်နေတဲ့စိတ်ရင်ရင်တွေကိုအဲ့ဖွဲ့ကလာရောက်ပြစ်ခတ်ခဲ့တာကြောင့်အပြန်အလှန်တိုက်ပွဲဖြစ်ပေါ်တာရှိတယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးဖွေပြောခွင့်ရဗိုလ်မှူးချုပ်ဆိုမင်းထွန်းကပြောပါတယ
်ကျွန်တော်မနေ့ကတော့ဟိုပုံနှချုံနာလေးမှာရှိတယ်သမ္မတော်ကစည်ရည်ရင်ပေါ့နော်ပုံနှချုံနာလေးမှာရှိတယ်သမ္မတော်ကစည်ရည်ရင်ကျွန်တော်တို့ဒီကျမ်းပတ်တောင်းညာသူတွေပြစ်ခတ်ခဲ့တာရှိပါတယ်ဗျဒီနေ့တကယ်ဆောင်ရွက်နေတယ်ကျွန်တော်ပုံနှချုံနာလေးကရိတ်ခတဲ့ယူပြီးတုံနေရလည်းရှိတယ်အဲ့စည်ရည်ရင်ကိုကျွန်တော်တို့ပြစ်ခတ်ခဲ့တာရှိတယ်အဲ့ပြစ်ခတ်ခဲ့တဲ့နေရာမှာဒီကတော့လူမျိုးတွေကပြစ်ခတ်တာလည်းရှိတယ်ပြီးရင်ကျွန်တော်တို့ဒီယူနီနာနေပြီးတော့ကျွန်တော်တို့ပြစ်ခတ်တာလည်းရှိတယ်အဲ့ညနေည8:55လောက်မှာ8:00တောင်မှကျွန်တော်ပြစ်ခတ်ခဲ့တာပေါ့ပြစ်ခတ်ခဲ့တော့ကြာကြာအဲ့ပုံမှန်ကျွန်းပြရဲ့အရှိမြောက်ပဲမီတာ1000လောက်မှာအဲ့ရေရင်တွေကိုရမူပိုင်းခွဲပြီးတော့တိုက်ခတ်ခဲ့တာရှိတယ်အချိန်နဲ့တကြိမ်လေးပဲမြို့ပြင်တင်ကြိမ်မှာနေရာယူရတဲ့အေးဒီကျမ်းပတ်တောင်းညာတကယ်ကဒီမြို့အနီးမှာရှိတဲ့ကျင်းတောင်မှာရှိတဲ့လုံချုံရေးခန်းရဲ့ပြင်ရေရင်တွေကိုအချိန်နဲ့တကြိမ်လေးပြန်လည်းပြစ်ခတ် ပြစ်ခတ်ခဲ့တာရှိတယ်။အဲအဲဒီဟာမှာတော့ကျွန်တော်ရေရင်ရပြန်တယ်တုံ့ပြန်ပြစ်ခတ်ခဲ့တာရှိတယ်။ပြီးရင်ကျွန်တော်တို့ခုလို့ဆိုတော့အဲမျိုးပြင်တင်ဆိုင်တခုပြင်နေရာတွေထားတဲ့နေရာတွေမှာကျွန်တော်တို့ဒါပြန်ပြုတ်ကြရှင်းလင်းလေးလုပ်ရတာလေ။မိုင်းထောင်မိုင်းရှင်းလင်းလေးလုပ်နေရတယ်တော့ရှိပါတယ်။ဒီအချင်းကြီး
အဖွေဖက်ကတော့ပုံနှကြောမျိုးနယ်မှာတိုက်ပွဲဖြစ်ပေါ်ခဲ့တာနဲ့ပတ်သက်ပြီးသေးစိတ်မသိရသေးပေမဲ့ရှင်းပြနယ်ပလောဝမျိုးနယ်တွင်ကနမတာကြေးရွာမှာတော့တိုက်ပွဲပြင်းထန်ဖြစ်ပေါ်ခဲ့တာရှိတယ်လို့အဖွေပြောခွင့်ရခိုင်ဒုခကပြောပါတယ်
။အောင်ကခင်ဗျာဒီမနေ့ကဒီဧပြီလ7ရက်နေ့မနေ့6နာရီ7မိနစ်မှာဒီပလောဝမျိုးနယ်နမတာရွာရဲ့အရှိဖက်ဒီ10ကီလိုမီတာလောက်အကွာမှာရှိတဲ့တောင်တိုးမှာဟိုရေဆိုင်တိုက်ပွဲဖြစ်ပေါ်ခဲ့တာရှိတယ်။အဲ့ဒီမှာမြန်မာစစ်တပ်ဘက်ကနေပြီးတော့ကျွန်တော်တို့ရခိုင်တပ်တို့ရှိတဲ့နေရာကိုတူးတူဝင်ရောက်လာတဲ့အခါကျမျိုးလို့ဟိုမနီကိုရှိကြတော့ဒီရန်ဆိုင်တိုက်ပွဲအပြန်အလှန်ဖြစ်ပေါ်ခဲ့တာရှိတယ်။နောက်ဒီမြန်မာစစ်တပ်ဘက်ကသူတို့ပြန်ပြီးတော့တားဆုတ်သွားတဲ့အတွက်ကြောင့်မလို့တိုက်ပွဲကတော့ကျသွားတာပေါ့။အဲ့မှာဒီထိခိုက်ကျဆုံးမှုအသေးစိတ်ကတော့လုံးဝမပြည့်ရသေးဘူး။
ကဘာမှာကိုဗစ်ကပ်ရွာကအကြတဲ့ကြောင့်စစ်ပွဲတွေရဆိုင်တာကိုကုလသမဂ္ဂတွင်ရမှုရှုပ်ကတိုက်တွန်းထားသလိုမြန်မာအရဖွဲ့လူမှုဖွဲ့စည်းတွေကလည်းရခိုင်စစ်ပွဲတွေရဖို့တောင်းဆိုနေကြပါတယ်။ဒါပေမဲ့လည်းအဲကိုအကြံဖက်အဖွဲ့အစည်းအဖြစ်အစိုးရကသတ်မှတ်ကျင်လာလိုက်တဲ့နောက်ရခိုင်နောက်ပိုင်းနဲ့ရှင်းပြနေပလောဝမြို့နယ်တွေမှာအပြန်အလှန်တိုက်ပွဲတွေပိုပြင်းထန်လာပါတယ်။အရသာထိခိုက်တေဆုံးမှုတွေလည်းများလာသလိုနေရာစွန့်ခွာထွက်ပြေးရတဲ့ဒုက္ခတွေလည်းတိုးလာနေပါတယ်။ကျွန်တော်အသက်နိုင်ပါရခိုင်ပြည်နယ်ကနေတင်ပြပို့ထားပါတယ်။
ဘရုဆလဘီကဘာမီဒီယာတွေထဲမှာမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုမူရင်းအပေါ်မပြတ်ကျွန်တော်ကြော်စံစာပြောပြပါမယ်ခင်ဗျာမြန်မာနိုင်ငံလင်းတို့တွေမှာကိုရိုနာဗိုင်းရပ်စ်ပိုးအစ်စ်6မျိုးတွေ့ရှိရခြင်းဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတာကို metro.co.uk မှာဖတ်ရပါတယ်တကယ်တော့ဒီသတင်းကို April 13ရက်နေ့ Smithsonian Magazine မှာစတင်ဖော်ပြခဲ့တာပါ COVID-19 ရောဂါလူသားရေးစီမားကူးစက်ဖြစ်ပွားနေရကိုကာကွယ်တိုက်ဖြတ်ဖို့ကမ္ဘာတစ်ဖက်အထုနေခြင်းမှာမြန်မာနိုင်ငံလင်းတို့တွေကိုလေ့လာခဲ့တဲ့သိပ္ပံပညာရှင်တွေဟာကိုရိုနာဗိုင်းရပ်စ်ပိုးအစ်စ်6မျိုးကိုတွေ့ရှိခဲ့ရတယ်လို့ဆိုပါတယ်။ဒါပေမဲ့ဒီပိုးအစ်စ်တွေဟာအခုဖြစ်ပေါ်နေတဲ့ COVID-19 ရောဂါပိုးနဲ့ဆိုလကောင် SARS-2 MERS-2 နဲ့ဆိုလကောင်နီနီကကဆက်ဆက်မှုမရှိဘူးလို့လဲ Smithsonian ကဘာကြမ်းမရေးအစီအစဉ်ကိုကူကပ်ပြီးအတော်ထားတယ်။လောလောဆယ်ကူးစက်ဖြစ်ပေါ်နေတဲ့ COVID-19 ဟာတရုတ်ပြည်မှာလင်းတို့တွေစီကတဆင့်ကူးစက်လာတာဖြစ်တယ်လို့ယုံကြည်နေကြပြီးအခုထပ်တွေ့ပိုးစစ်တွေကိုလူပါဝင်တခြားသတ္တဝါတွေစီကိုဒီလိုပဲကူးစက်နိုင်ခြင်းရှိမရှိဆိုတာကိုတော့ဆက်လက်လေ့လာရအောင်မယ်လို့လည်းပြောထားပါတယ်။ USAID လို့ခေါ်တဲ့ American အစိုးရရဲ့နိုင်ငံတော်ဖွံ့ဖြိုးရေး Agency အထောက်အပံ့နဲ့လှုပ်ဆောင်ကြရတဲ့ဒီသိပ္ပံပညာရှင်တွေရဲ့သုရဇလုပ်ငန်းဟာနေရာထိုင်ခြင်းပြည်သူတဲ့ Torrent Tradition တွေ Torrent သတ္တဝါတွေလူသားတွေနဲ့ပုံမှန်နီးနီးကပ်ကပ်ဖြစ်လာနေတဲ့မြန်မာနိုင်ငံနေရာတချို့မှာသုရဇလုပ်ခဲ့ရတာဖြစ်တယ်လို့ဆိုပါတယ်။လက်ရှိ COVID-19 ကပ်စနာမဖြစ်ခင် 2016 ကနေ 2018 အထိလင်းတို့ရဲ့ပဇက်ကအရေးတွေနဲ့မျက်နှာကနမူနာတွေကိုစုဆောင်လေ့လာခဲ့ရတာဖြစ်ပါတယ်။သူတို့လေ့လာခဲ့ရတဲ့မြန်မာနိုင်ငံကလင်းတို့ကူတို့မှဆိုရင်လင်းတို့ပေါင်း90ကျော်လောက်ကညစဉ်ထွက်လာတာကိုကဘာလက်ခီးသည်တွေလေ့လာဆောင်ကြည့်ခဲ့ကြတယ်လို့လည်းရေးသားထားပါတယ်ခင်ဗျာ။ COVID-19 and Myanmar a looming humanitarian crisis. COVID-19 နဲ့မြန်မာနိုင်ငံကျန်းမာရေးလူမှုဖလုံရေးဘေးဆိုးဖြစ်လာနိုင်ဆိုတဲ့ကောင်းစဉ်နဲ့ Shelley Israel Sam Yeah ဆောင်မှာ Political Violence at a Glance .org မှာဖော်ပြပါတယ်။မြန်မာနိုင်ငံမှာ COVID-19 ကူးစက်မှုမရှိဘူးလို့ရသက်တပတ်များစွာငင်းဆန်နေတဲ့ပြည်နောက်ဒီရောဂါကြောင့်ဖေဆုံးမှုရှိပြီးဆိုတာမတ်လ20ရက်နေ့မှာအတည်ပြုခဲ့ပြီးတဲ့နောက်ဒီရောဂါကူးစက်ပြန့်နှံ့မှုကိုတားဆီးဖို့လှုပ်ဆောင်နေပြီမဲ့ထိရောက်ဖွယ်မရှိပဲမြန်မာနိုင်ငံကဒီရောဂါကူးစက်မှုတွေအားရှတ်တရက်ဘူအချက်ချာဖြစ်လာနိုင်တယ်လို့စာရေးပါတယ်။အစိုးရတုံ့ပြန်ဆောင်ရွက်မှုနှေးကွေးလို့ကြီးပဲမဟုတ်ပဲဆယ်စုနှစ်ပေါင်းများစွာရှိလာခဲ့တဲ့ချိနဲ့နေသောကျန်းမာရေးကဏ္ဍပေပန်းစုံနဲ့ဖြစ်ပေါ်နေတဲ့ပြည်တွင်းစစ်တွေ IDP ခေါ်ပြည်တွင်းမှာအိုးအင်းစွန့်ထွက်ပြေးနေရသူတွေဒါတွေအလုံးဟာမြန်မာနိုင်ငံကိုလူမှုဖလုံရေးဘေးဆိုးကြားရောက်စေနိုင်တဲ့ကိစ္စတွေဖြစ်တယ်လို့ဆိုရတယ်။2009ခုနှစ်ကျမရဲ့အစုံစိဟာ GDP ခေါ်ပြည်တွင်းအစဉ်ထုတ်ကုန်တန်ဖိုးရဲ့3.2%ခန့်လို့ရှိခဲ့ရတာ2015မှာ4.5%ခန့်နှုန်းထိတိုးမြင့်ခဲ့ပြီမဲ့အင်းကြီးနိုင်ငံတွေရဲ့နောက်မှာပဲအဝေးကြီးကျရင်နေစေလို့ဆိုရတယ်။ပူပြီးစိုးရင်ကြာကောင်းတာကတော့ COVID-19 ထင်းချုံနိုင်အောင်စံတဆစ်ဆင်းမှုတွေအလုံးလောက်မလုပ်နိုင်တာပဲဖြစ်ပါတယ်တဲ့။ပြည်သူတို့စင်ကာပူရော test kits လို့ခေါ်တဲ့စံတကရိယာတွေတစ်ဆောင်လောက်ပေးလူပြီးမဲ့ရန်ကုန်မြို့မှာသာရှိရတဲ့တခုတည်းသောဓာခွဲစံတခန့်မှာ14လုံးနဲ့ microbiologist အနုဇီဝပညာရှင်9ယောက်ပဲရှိတယ်လို့လည်းသူကထောက်ပြထားပါတယ်။ဒါ့အပြင်လူဦးရေနဲ့ဆေးရုံကတင်းဆရာဝန်အရေအတွက်မမျှမတနေလွန်နိုင်ရုံလည်းပဲဆက်လက်ဖော်ပြပါတယ်။အထူးသဖြင့်တိုင်းရင်းသားတွေနဲ့ပြည်ပခတ်ချင်းတွေရဲ့ဒေတာတွေမှာဒီထက်ပိုဆိုးလင်းမယ်လို့လည်းဖော်ပြပါရယ် လို့ရဲ့ခိုင်းတဲ့ချင်းမှာဆွေးရဆစ်ချောင်းစခန်းတွေကိုဆန္ဒမှုအထောက်ပံ့ပေးဖို့ကိုပြင်ထားတဲ့အတွက်လည်းလူများပြရောဂါကူးစက်နေမဲ့အန္တရာယ်ရှိနေပါတယ်။နိုင်ငံကအခုညီရွေး IDB စခန်းကိုသွားခွင့်ငင်းဆန္ဒတိုင်းဒါလက်နက်ကိုင်းအစုံနဲ့တိုက်ခိုက်နေရတဲ့ဟိုကြည့်ရင်အစွဲမူဝါဒပေါ်မှာစစ်ဘက်ကကြိုကင်နေရဆိုတာတွေ့ရပါတယ်။အခုချိန်ထိ
ကိုဗစ်19ပြဿနာကိုမြန်မာအစိုးရကင်တွယ်နေကုန်ဟာဟိုနှစ်ထောင်ရှစ်တုန်းကဆိုက်ကလုန်းနာဂစ်ပြဿနာကိုသူ့ခေါ်ဆေးအစိုးရကင်တွယ်ခဲ့ပါမယ်အတူတူပဲဖြစ်နေတယ်လို့ဆိုရတယ်။ဒါကိုထိတိယောက်ယောက်ကြောင်းလိုက်မှဆိုရင်တော့ဆန္ဒမှုအထောက်ပံ့နေပေးဖို့ခွင့်ပေးထားတာကိုပြန်ဖွင့်ပေးရမယ်လို့ဆိုရတယ်။ရေးရှိနေတဲ့ကတော့ကျမရဲ့အသုံးစိတ်ပုံမှန်သုံးစွဲဖို့ပြည့်ခတ်တွ ကျွန်တော်တန်ကြာကျဲနဲ့တွေ့တဲ့အခါမှာကျွန်တော်မြန်မာနိုင်ငံကကဗျာဆရာမောင်မိုးဝေရေကြီးရဲ့ကဗျာလေးကိုလည်းကျွန်တော်တို့ဒီဘက်ကိုဗစ်ရောဂါဖြစ်နေတဲ့မြန်မာနိုင်ငံအတွက်ပညာပေးဖြိုပြီးတင်ဆက်လိုက်ရပါတယ်ခင်ဗျာ
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနက်6:00ကနေ9:00အထိနဲ့ည9:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00ကနေ9:00ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ Bonjour Martin, Gusela Nasinya Magaro, patient in Senegal မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်။ COVID-19 ကာယရောဂါကိုကင်တွဲဖြေရှင်းဖို့အတွက်မြန်မာနိုင်ငံမှာစီးပွားရေးအင်အားလုံလောက်ခိုင်မာမှုရှိပါရဲ့လား။အထူးသဖြင့်ပိုမိုလိုအပ်လာမဲ့ကျန်းမာရေးအဆုံးစိတ်ကိုဘယ်လိုရှာဖွေဖြစ်တင်ရမလဲဆိုတာတွေကိုမြန်မာအရေးဆုံးသတ်သူဒေါက်တာတင်မောင်သန်းနဲ့ကျွန်တော်ကြောစံသားဒီတစ်ပတ်မှာဆွေးနွေးထားပါတယ်။အခုလောလောဆယ်အခက်ကြုံနေတဲ့စီးရဲသားတွေကိုနိုင်ငံတော်ကပံ့ပိုးနေမှုနဲ့ပတ်သက်ပြီးတော့ဒေါက်တာတင်မောင်သန်းကအခုလိုစတင်သုံးသပ်ပါတယ်
။ကျွန်တော်တော့ထိရောက်တယ်လို့ထင်ပါတယ်။လုံးဝယာနှုံးပြည့်ဖြစ်တယ်လို့တော့မဆိုလိုပါဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်တို့မှာကအခွန်ဆောင်တဲ့စနစ်ဝင်ငွေကြီးညာတဲ့စနစ်ဒါတွေမရှိပါဘူးနောက်တစ်ခါဆင်းရဲမှုပျောက်ရေးလုပ်ငန်းစဉ်မှာလည်းဘယ်သူတွေကဆင်းရဲတယ်ဆိုတာဖော်ထုတ်သတ်မှတ်ထားတာမရှိပါဘူးနော်2012တုန်းကဆင်းရဲမှုပျောက်ရေးကျွန်တော်တို့အလို့ရစီဘွဲကြီးလုပ်တယ်အဲ့ဒီမှာအဲ့ဒီတုန်းကတံပရဦးသိန်းစိန်နဲ့အတိုက်ခံခေါင်းဆောင်ပနလီခေါင်းဆောင်တော်ဆန်းစုကြည်လို့တွေ့ကြတယ်တစ်ဆက်ထဲမှာပဲနောက်တစ်နှစ်လောက်ကြာမှလူမှုဖူလုံရေးအလုံးယုံဆွေးနွေးပွဲကြီးလုပ်တယ်ဒါပေမဲ့ကျွန်တော်တို့မှာဘယ်သူတွေကတကယ်ထောက်ပံ့မှုလိုအပ်တယ်လဲဆိုတာသတ်မှတ်ဖော်ထုတ်ထားတာမရှိပါဘူးစံနှုန်းလည်းမရှိပါဘူးကာယောဂါဖြစ်တဲ့အခါမှာကျွန်တော်တို့အပြည့်အမြန်လှုပ်ဆောင်ရတာပါဒီချိန်နေတဲ့ကနေကြံ့ကြွယ်ဖို့နားတယ်ဖို့လုပ်မယ်လို့ထင်ပါတယ်
ဒါနဲ့အခုတော့အစိုးရကတော့လုံးမရှိတဲ့လူတွေဝင်းနေမရှိတဲ့လူတွေကိုကူညီထောက်ပံ့တယ်ဆန္ဒရှိခါတွေဝေးပေးတယ်ဒေသဝန်နဲ့အဖွဲ့တွေလည်းရှိတယ်။နောက်ဥရောပသမဂ္ဂကလည်းအလုပ်လက်မဲ့ဖြစ်သွားတဲ့လူ4000ခွဲအတွက်ဒေါ်လာဘယ်လောက်ပေးမယ်စသဖြင့်ပိတ်ရရကောနေရာမှမှန်ကန်ကဝရောက်မယ်ထင်ပါလားဒီကအကူအညီတွေကနောက်ပြီးတော့အဲဒီဒေသဝန်နဲ့ကူညီနေကြရတာတွေကဘယ်လောက်ထိထိရောက်တဲ့ထင်ပါလဲခင်ဗျာ။
အများစုကတော့အရောက်ပါပါ။အရာနှုံးပြည့်မှာတွဲချော်တာလေးတွေတော့ရှိနေပါတယ်။အခွင့်အရေးယူသွားတာတွေလည်းရှိနေပါတယ်။ဒါပေမဲ့ရာနှုံးတော်တော်များများကတော့တကယ်လိုလနေတဲ့သူတွေစီကိုရောက်ပါပါ
။ CN number 3ကိုကူညီတဲ့အပြင်ပြည်ပရေးလုပ်ငန်းတွေထင်သန်ရေးအတွက်လည်းပဲနိုင်ငံတော်အစိုးရကပံ့ပိုးပေးမယ်လို့ကြားပါရတယ်
။သေးစိတ်တော့ကျွန်တော်မသိဘူးပေါ့နော်။ချို့နိုင်ငံတွေမှာလောက်တာကတော့အဲ့လိုစီးပွားရေးလုပ်ငန်းတွေကိုထောက်ပံ့ကူညီတဲ့အခါမှာလက်ရှိဝန်ထမ်းတွေကိုဆက်လက်ထိန်းသိမ်းထားမယ်ဆိုတဲ့အချိန်နေပြီးရင်လက်ရှိဝန်ထမ်းတွေကိုလာစားတစုံတရာသောချို့ဆက်လက်ပေးမယ်ဆိုရင်စသဖြင့်သတ်မှတ်ချက်တွေနဲ့အကူအညီတွေကိုလုပ်ပါတယ်မြန်မာနိုင်ငံမှာတော့အဲ့ဒီလိုလုပ်တယ်လို့ကျွန်တော်ခုထိတော့မကြားမိသေးပါဘူးတနည်းပြောလို့ရှိရင်အလုပ်လက်မဲ့မဖြစ်စေဖို့တားဆီးကာကွယ်ဖို့ဆိုတဲ့မူဝါဒနဲ့ထိတ်ဆက်ပြီးတော့ထောက်ပံ့ကူညီကိုဆောင်ရွက်တာတွေ့ရပါတယ်။မြန်မာနိုင်ငံမှာလည်းအဲ့ဒီလိုစဉ်းစားစရာကောင်းမယ်လို့ထင်ပါတယ
်။ပုဂ္ဂလိကကျန်းသားမှာလုပ်နေတဲ့အလုပ်ကမားတွေတော့သူတို့ကြတော့ပုဂ္ဂလိကလုပ်ငန်းတွေရဆိုင်သွားတယ်၊ယူဆိုဆက်ယုံပိတ်လိုက်ရလို့လုပ်လည်းမဲ့ဖြစ်သွားတယ်။အဲ့ဒီကိစ္စမျိုးကြီးရှိနေတော့တကယ်တမ်းအကူပြီးတော့အရေးကြီးတာကတော့လုပ်ငန်းတွေရဆိုင်မသွားအောင်ပုဂ္ဂလိကကျန်းသားကိုကူညီပံ့ပိုးရမယ်အပိုင်းလေးလို့မထင်ပါနဲ့။အဲ့ဒါကိုမြန်မာနိုင်ငံကဘယ်လောက်လုပ်နိုင်လဲထင်ပါလိမ့်မယ်။
လုပ်ငန်းတွေရဆိုင်သွားတာကတော့ရေဘူးအားဖြင့်အခြားနိုင်ငံတွေမှာလည်းဒီလိုကယောဂပြဿနာတွေကြုံလာတယ်။ဒါကြောင့်မို့ supply chain လို့ပြောတဲ့ chain ကြီးတစ်ခုလုံးမှာထိခိုက်တဲ့သဘောပါပဲ။နော်။ဆိုတဲ့အခါကျတော့အဲ့ဒီလုပ်ငန်းတွေပြတ်သွားမလားမပြတ်ဘူးလားဆိုတာကသူတို့ရဲ့ supply chain တစ်ချောင်းမှာရှိတဲ့ chain ကြီးတစ်ခုလုံးမှာဆက်ပြီးကောင်းနေမှရှိမှာပါ။အဲ့တော့ဒါကဒီဘယ်လိုပြောမလဲအစိုးရတရရဲ့လက်လက်မမီတဲ့ကိစ္စတွေတော်တော်များများရှိပါတယ်အဲ့တော့စီးပွားရေးလုပ်ငန်းတွေထိခိုက်နစ်နာသွားတယ်ဆိုလို့ရှိရေအဲ့ဒီထိခိုက်နစ်နာသွားတာကဘာကြောင့်လဲတအားဖော်ထုတ်ဖို့လိုပါတယ်ဘယ်နေရာမှာအကူအညီပေးမှလဲသတ်မှတ်ဖို့လိုနိုင်မယ်ထင်ပါတယ်အချိန်နည်းနည်းယူပြီးလေ့လာဖို့လိုနိုင်မယ်ထင်တယ
်ကျွန်းနိုင်ငံတွေမှာဆိုရင်သူတို့လုပ်ငန်းရှင်တွေကအစိုးရကိုပြဆောင်မဲ့အခွင့်အရေးကိုထိုင်ခံထားတာထုတ်ပေါ်လိုက်တာတို့ပါတို့နောက်ပြီးတော့လိုအပ်မဲ့အရင်းအမြစ်တွေထောက်ပံ့တွေလည်း ကြားပါတယ်မြန်မာနိုင်ငံမှာအဲ့လိုလုပ်ငန်းမျိုးကြားပါလားဖြစ်ကောဖြစ်နိုင်ပါလားအ
ဲကျွန်တော်တို့ကတော့ပြောနေတာပေါ့နော်ဥမာအားဖြင့်ထောက်ပံ့တာတောင်မှပဲလောက်တမားအင်အားဘယ်လောက်ရှိလဲဝန်ထမ်းအင်အားဘယ်လောက်ရှိလဲပြီးရအခွန်ဆောင်ရွက်မှုကဘယ်လောက်ရှိလဲအခွန်လိမ်ညာဆောင်ရွက်လားပုံမှန်ဆောင်ရွက်သလားအစရှိတဲ့အချက်လက်တွေနဲ့ဆက်ဆက်ကြည့်ရှုတာမျိုးရွေးချယ်တာမျိုးလုပ်ရင်ပိုပြီးကောင်းမယ်လို့အယူဆတာပေါ့နော
်မြန်မာနိုင်ငံမှာတက်ငွေဘီလီယံတရာလားထောက်ပံ့မယ်ပံ့ပိုးမယ်ဆိုတဲ့ဟာကဘယ်အတွက်သုံးမယ်လို့ဆရာနားလဲပါလဲဘယ်လောက်ဖြစ်အောင်ရှိမယ်ထင်ပါလဲဒ
ါအစောစောပြောတဲ့စနစ်နာသွားတဲ့စီးပွားရေးလုပ်ငန်းရှင်တွေကိုလုပ်ငန်းတွေကိုထောက်ပံ့ဖို့ယူရတာပေါ့နော်အထူးသဖြင့်တော့ကျွန်တော်ဒီလောက်သူတို့ကြေညာအစိုးရကြေညာခြင်းအရာဆိုလို့ရှိရင်တော့ကြီးသွားလုပ်ငန်းပါတယ်နောက်ပြီးတော့အသေးစားနဲ့အလားဆက်ဆက်မှုလုပ်ငန်းတွေပါတယ်ပေါ့နောက်ပြီးတော့ကျွန်တော်တို့အထက်ချုပ်လုပ်ငန်းတွေပါမယ်နိုင်ငံခြားပုံတွေအထက်ချုပ်လုပ်ငန်းတွေပါမယ်ဆက်ရှိပြီးကြေညာသားသာဆွေးနွေးပါတယ်ဟု
တ်နောက်တစ်ခုကစမားနိုင်ငံမှာအခုဖြစ်လာနိုင်တဲ့လာလာလောလောဆယ်ဖြစ်နေတဲ့ပြဿနာကိုကံတွေဘူးအတွက်စကမာရေးအသုံးစိတ်တော့ဘလောက်ထိခိုင်ခိုင်မာမာရှိရဲ့ထင်ပါလဲဒါသက်ပူပြီးလိုအပ်လာရင်ဘယ်လိုနည်းနဲ့ဆောင်ရွက်ပြင်လဲထင်ပါလဲခင်ဗျာ
အခုချိန်မှာတော့ကတ်နဲ့စီးပွားရေးကိုဆက်ဆက်ပြီးကြည့်ဖို့လုပ်မယ်ထင်တယ်အဲကျွန်တော်တို့ဒီဘက်နောက်ပိုင်းမှာဆိုလို့ရှိရင်ဒီကတ်ကြီးလွန်သွားတဲ့ဖြစ်လာမယ့်စီးပွားရေးဟာအရင်တုန်းကပုံမှန်ချင်နေနဲ့မတူဘူးပုံမှန်အစ်စ် new normal ဆိုပြီးတော့ပြောလာတာလည်းရှိပါတယ်အဲတော့ပထမဦးဆုံးကမြန်မာနိုင်ငံတွေပုံမှန်အစ်စ်ဆိုတာကဘာဖြစ်မလဲဆိုတာကိုကျွန်တော်တို့မျှော်မြင်ကြည့်ဖို့လိုလိမ့်မယ်ထင်တယ်။စကားဝိုင်းဖွဲ့ဖို့လိုလိမ့်မယ်ထင်တယ်။ဆွေးနွေးပြောဆိုပုံကိုကြည့်ဖို့လိုလိမ့်မယ်ထင်တယ်။အဲ့ဒီပုံမှန်အစ်စ်ကိုသွားဖို့အတွက်ကျွန်တော်တို့ဒီဘက်ကနေမှဘတ်ဂျက်တွေကိုပြန်လည်ဖွဲ့စည်းဖို့လိုလိမ့်မယ်ထင်ပါတယ်။ဘာကြောင့်လဲဆိုတော့ပုံမှန်အစ်စ်ဆိုတဲ့အနာဂတ်ကိုမသွားခင်မှာကိုအဲ့ဒီပုံမှန်အစ်စ်ကိုသွားဖို့အတွက်ကာယောဂါအတွင်းထဲမှာဆောင်ရွက်ရမယ်သုံးဆွဲရမယ်ငွေကြေးပမာဏကမသေးပါဘူးမှစောစောကပြောတဲ့ကြာဒီအလုံးလက်မဲ့နဲ့အောက်ခြေလူတို့ကိုထောက်ပံ့ဖို့တော့ဒါကဒီလိုအခု10ရက်14ရက်နဲ့ပြီးမဲ့ကိစ္စမဟုတ်ပါဘူးเนาะကျွန်တော်တို့ရေချေကြီးနောက်တစ်နှစ်နှစ်ဒီကျွန်တော်တို့သွားခေါင်းသွားလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဒါကြောင့်မို့เนาะအဲ့ဒီအခုဖြစ်နေတဲ့ကာယောဂါကြောင့်တက်ရောက်လာတဲ့အချက်တွေကိုလည်းကျွန်တော်တို့ပြန်လဲစဉ်းစားဟုတ်လို့မယ်ဆင်းလက်စဉ်းစားနေတဲ့သူအဲကျွန်တော်ထင်ပါတယ်เนาะဘတ်ဂျက်ကတော့အသင့်ဖြစ်သွားပြီဒါပေမဲ့ဘတ်ဂျက်ကိုမကြည့်ကျွန်တော်တို့မကြည့်ညာသေးပါဘူးအဲ့တော့အခုပြန်ပြီးတော့အဲဖွဲ့စည်းမယ်လို့လည်းအဲကျွန်တော်ထင်ပါတယ
်မြန်မာနိုင်ငံရဲ့ဘတ်ဂျက်ကိုကြည့်ရင်ကာကွယ်ရေးအသုံးစိတ်အမြင့်ဆုံးမာရင်မကပါဘူးနိုင်ငံတော်များများလည်းအဲ့လိုဖြစ်ပါမှာဒါမဲ့ကျန်းမာရေးအသုံးစိတ်နေပါရနေမှာတော့မြန်မာဟာတော်ကိုစူးစူးဝါးဝါးနေနေရဆိုတာတွေ့ရပါတယ်ဆိုတော့အဲ့ဒီကြမ်းမှာကာဝေးအသုံးစိတ်ကိုများခုတ်ပြီးတော့ကြမ်းမာရေးဘက်ကိုပူပြေးလာနိုင်မဲ့အခြေအနေမြန်မာနိုင်ငံမှာရှိပါမယ်။အ
ဲဒါကတော့တပ်မတော်ပေါ်မှာအများကြီးမူတည်လိုက်မယ်လို့ထင်တယ်။တပ်မတော်ကဘယ်လောက်ထိကြေကြေပြန့်ပြန့်စဉ်းစားပေးမလဲ။မိမိရဲ့ကာဝေးကိစ္စတခုလည်းမကဘဲနဲ့လုံခြုံရေးပြဿနာကိုကြည့်တဲ့အခါမှာတခြားသောလုံခြုံရေးကဏ္ဍတွေကိုပါထည့်သွင်းစဉ်းစားဥပမာအဖြစ်စာနာရေးခါကြမ်းမာရေးအစားပြီးတော့ပေါ့နော်။ဆိုတဲ့ဒီလုံခြုံရေးအမြင်ကိုဘယ်လောက်ထိချက်ပြီးစဉ်းစားနိုင်လဲဆိုတဲ့ပုံနဲ့လည်းမူတည်လိုက်မယ်လို့ထင်ပါတယ်။ခုကယောဂဖြစ်တဲ့အတွက်ကြောင့်မို့လို့ကာယဝိညာဉ်ဌာနရဲ့ဘတ်ဂျက်ကလည်းလျှော့ရမှာပါ။တခြားသောဌာနတွေရဲ့ဘတ်ဂျက်တွေကလည်းလျှော့ရမှာပါ။ဆိုလိုတာကအခုလောလောဆယ်မှာအရေးကြီးလို့နေတဲ့မှာအားဖြင့် testing လို့ပြောတဲ့တက်ဖွဲ့စမ်းသပ်စစ်ဆေးမှုပြီးရင်ကျန်းမာရေးအနေနဲ့ဆောင်ရှားရမယ်အထူးကျန်းမာဆောင်ရှားရမယ်အကိစ္စမျိုးတွေနောက်နောက်ပြီးတော့ tracking လို့ပြောတဲ့ကျွန်တော်တို့ဘယ်သူကယောဂဖြစ်တယ်လဲဆိုတော့ like ပြီးတော့ကြည့်ရှုရမယ် application တွေရေးဖို့ကိစ္စတွေကိုစဉ်းစားရမယ်။နောက်ပညာပေးရေးလုပ်ငန်းတွေပေါ့နော်။ဒါတွေအတွက် budget တွေကိုပို့ပြီးတွန်းမြင့်လုပ်ရမှာပါ။အဲ့ဒီအထက်ကံကွယ်ရေးဝန်ကြီးဌာနကသူ့ budget ကိုပါမလွဲမသွေထိပါ short ချရပါပါပဲ။နော်။အဲ့ဒါကိုတောက်ခံနိုင်မယ်ဆိုရင်တော့ပြည်သူလူထုတရားလုံးနဲ့တပ်မတော်နဲ့ထိတ်တိုက်ပြန်ပြီးရေးဆိုင်ကြရနိုင်မယ်လို့ကျွန်တော်တို့အဲ့လိုထင်တယ်။
တချို့နိုင်ငံတွေတချို့နိုင်ငံရေးခေါင်းဆောင်တွေစဉ်းစားကြတာဒီယောဂါကြောင့်ဆင်းဆုံးတာကတန်းကြီးစီးပွားရေးကျဆင်းသွားလို့အထူးသဖြင့်လော့ကဒေါင်းလိုပဲရတဲ့ခါမှာတန်းကြီးစီးပွားရေးကျဆင်းသွားလို့အနေနဲ့နဲ့သိရမယ့်လူတွေကပုံများလိမ့်မယ်ဆိုပြီးတော့ပြောတာလဲကြားလိုက်ပါတယ်ဆိုတော့အဲ့လိုပုံစံမျိုးနိုင်ငါတို့ဒီမှာနဲ့ယောဂါကြောင့်ဒီမှာဘယ်အန္တရာယ်ကပိုပြီးကြီးတယ်လို့မြန်မာပြည်ကတွေ့ပြလို့ရရှာ
အရေးကအဖြစ်တော့ ဟိုစီးပွားရေးကိုကယ်မလားလူသက်ကိုကယ်မလားလို့အဲ့လိုရှင်းတွဲစဉ်းစားကြပါတယ်အထူးသဖြင့်အမေရိကန်လက်ရှိသမ္မတကတော့စီးပွားရေးကိုကယ်ဖို့ပုံပြီးအသံတဲ့သဘောပေါ့နော်အဲဒါပေမဲ့အဲ့ဒီလိုတွဲပြီးစဉ်းစားတာကိုကလွဲမှားတဲ့ဆက်ဆက်စဉ်းစားပုံဖြစ်တယ်လို့ယူဆကြတဲ့ပညာရှင်တွေရှိပါတယ်ဥပမာနယူးယောက်တိုက်တို့ကလူပဲစုရစီးပွားရေးပညာရှင်ပေါ်လို့မှာတော့နောက်ပြီး Harvard တက်တို့ကပညာရှင်တွေ MIT ကပညာရှင်တွေနောက်ပြီးတော့ UK Imperial College ကပညာရှင်တွေသူတို့ထုတ်ထားတဲ့ဇာတ်လမ်းတွေမှာဆိုလို့ရှိရင်သူတို့ကကာယယောဂကိုလည်းတိုက်မယ်စီးပွားရေးကိုလည်းပြန်ဖွင့်ဖို့အတွက်ပြင်ဆင်မယ်ဆိုတော့ချင့်ကပ်ပုံမျိုးကနေချင့်ကပ်ကြတာကိုတွေ့ရပါတယ်။ဒါကြောင့်မြန်မာနိုင်ငံအနေနဲ့ဆိုလို့ရှိရင်လည်းအခုသွားနေတဲ့เนาะလုပ်ဖို့ကြိုက်ဖို့ကြည့်ရလို့ရှိရင်ကာယယောဂကိုလည်းကျွန်တော်တို့ကြိုက်ွယ်မယ်เนาะစီးပွားရေးကိုလည်းမနစ်နာအောင်ပြန်ပြီးတော့လှုပ်ဆောင်မယ်ဆိုတဲ့လက္ခဏာတွေကိုလည်းတွေ့ရပါတယ်။ဒါစဉ်းစားပုံပို့ပြီးတော့အသေးစိတ်လေးတွေစဉ်းစားဖို့ပဲလိုနေတာတော့ကျွန်တော်ထင်ပါတယ်။ဒါကလည်းဖြစ်နေတဲ့အရေးပေါ်အခြေအနေရအဲ့ဒီဘက်ကိုအာရုံလျောက်သိတာဖြစ်ပြီးဖြစ်ပါပ
ါ။အခုဆိုရင်မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးရှိတဲ့သူတွေတွေ့ရှိလာနေပြီဖြစ်တာကြောင့်ပြည်သူလူထုအားလုံးဟာစိုးရိမ်ပူပန်မှုတွေနဲ့အတူ COVID-19 ရောဂါပိုးကူးစက်မခံရစေဖို့အတွက်တနိုင်သမျှလှုပ်ဆောင်နေကြတာကိုတွေ့ရပါတယ်။တနင်္လာနေ့အိမ်ထဲကနေအိမ်မြင်ကိုမထွက်ဖို့သက်ဆိုင်ရာတာဝန်ရှိသူတွေကတိုက်တွန်းနှိုးဆော်ထားကြတာကြောင့်အိမ်ထဲကနေအိမ်မြင်ကိုမထွက်ဖဲနေနေကြတဲ့သူတွေရှိသလိုအလုပ်တာဝန်တွေကြောင့်မဖြစ်မနေအိမ်မြင်ထွက်ပြီးလှုပ်ရှားသွားလာနေကြရတဲ့သူတွေကိုလည်းတွေ့နေရပါတယ်။မဖြစ်မနေအိမ်မြင်ထွက်ရမယ့်ကိစ္စတွေကြောင့်လှုပ်ရှားသွားလာရတဲ့အခါယောဂကုသမခံရအောင်ဘယ်လိုကြိုးစားပြင်ဆင်ထားပါသလဲလို့မေးကြည့်တဲ့အခါဝန်ထမ်းတစ်ဦးဖြစ်သူကိုချစ်ကိုကအခုလိုပြောပါတယ်
။အပြင်မသွားခင်တည်းကလက်ဆေးတယ်ဗျ။အန်းကျဲတုံးတယ်ဗောဗျာ။အန်းကျဲတေချာဆေးပြီးတော့မှအပြင်သွားရင်လည်းမက်ဆောင်တယ်ဗျ။အဲပြီးတော့ကားတစည်းရနဲ့တစည်းပြောင်းစီရင်လည်းကျွန်တော်ဟန်းကျဲပဲတုံးတယ်
။ယောဂကုသဖြစ်ပွားမှုနှုန်းနည်းပါးနေသေးတဲ့အချိန်မှာကျွတင်ကဝေယရောက်စီဖို့အတွက်အုတ်ချွေရအာနာတုံးပြီးဖိဖိစီစီလော့ကဒေါင်းလုပ်စေခြင်းနဲ့တူရရှိသလိုအုတ်ချွေရအာနာနဲ့တနိုင်ငံလုံးလော့ကဒေါင်းလုပ်လိုက်တဲ့အခါရရှိလာနိုင်တဲ့ဆွေးကျွေးတွေဟာပိုပြီးထိခိုက်နေနိုင်နိုင်မလားဆိုပြီးလော့ကဒေါင်းလုပ်တာကိုသဘောမတူတဲ့သူတွေလည်းရှိနေပါတယ်။လက်ရှိအချိန်တွေမှာတော့လော့ကဒေါင်းလုပ်တဲ့အခြေအနေမျိုးမဟုတ်ဘဲအလုပ်တွေရနာထတာမျိုးဈေးဆိုင်တွေပိတ်သိမ်းတာမျိုးမဖြစ်မနေဖွင့်ရတဲ့ဆိုင်တွေကို delivery အနေနဲ့ဖွင့်စေတာမျိုးစတဲ့လှုပ်ဆောင်ချက်တွေကိုတွေ့နေရတာပါ။မဖြစ်မနေလုပ်ငန်းဝင်ဝင်နေရတဲ့သူတွေအနေနဲ့မိမိရဲ့ပတ်ဝန်းကျင်မှာ COVID-19 ကူးစက်မခံရအောင်ဘယ်လိုသတိပြုဆောင်ရွက်နေကြပါသလဲလို့မေးကြည့်တဲ့အခါဝန်ထမ်းတဦးဖြစ်သူကိုငိမ့်မင်းထက်နဲ့ဈေးသက်တဦးဖြစ်သူကိုဇင်လင်းထွန်းတို့ကသူတို့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ဟုတ်အဲ့ဒါတော့ကျွန်တော်တို့လည်းအခုမတ်တပ်ထားလို့ဘုံသွားလာလို့ရှိလူရတဲ့သွားလာလို့ရှိမတ်တပ်ထားပါ။ပြီးလို့ရှိရင်ကျွန်တော်တို့အသေးရတက်လာလို့ရှိလက်ဖို့ဆက်တရနဲ့ဆေးပေးရမယ်တသက်ရှိနေရမယ်ပြီးလို့ရှိရင်အသေးသွားမယ်ဆိုရင်ဟန်းချက်လေးဆောင်တာပို့ကောင်းပါတယ်။အိမ်မှာလည်းအရက်တရလေးပဲဆောင်တာပါ။
သူတို့တွေသွားနေထိုင်သွားလာတာတော့အားလုံးမစတဘီတွားကြတယ်အားလုံးသူတို့ပိုးမကူဟောတဦးကိုတူချောင်းဆိုးတဲ့လူတွေပဲတွေ့လို့ရှိရင်သူတို့ဝေးဆောင်ရတာတွေတွေ့ရပါတယ
်ကိုဗစ် -19 ရောဂါပိုးဟာတကမ္ဘာလုံးမှာကူးစက်ပြန့်နှံ့လျက်ရှိနေပြီးရောဂါကူးစက်ပြန့်နှံ့မှုတွေကြောင့်နိုင်ငံတိုင်းရဲ့ကျန်းမာရေးနဲ့စီးပွားရေးကဏ္ဍတစ်ခုလုံးမှာထိခိုက်ဆုံးရှုံးမှုတွေကိုကြုံတွေ့နေကြရတာပါမြန်မာနိုင်ငံမှာလည်းရောဂါကူးစက်ခံရသူတွေတွေ့ရှိလာနေပြီးဖြစ်နိုင်ခြေရှိတဲ့သူတွေကိုတိတန့်ခွဲထုတ်ဆောင်ကြည့်ရတာတွေနဲ့ကူးစက်ပြန့်နှံ့မှုအရှိန်မပြင်းထန်အောင်ကာကွယ်လှုပ်ဆောင်ရတာတွေကြောင့်ကျန်းမာရေးနဲ့စီးပွားရေးကဏ္ဍတစ်ခုလုံးမှာထိခိုက်နေတာမှုတွေကြုံတွေ့ကြရမှာဖြစ်ပါတယ်ဒီချိန်မှာပြည်သူလူထုအနေနဲ့သတင်းမားတွေကိုမယုံကြည်ပဲမှန်ကန်တဲ့သတင်းဌာနတွေကသတင်းတွေကိုစောင့်ကြည့်နားထောင်ပြီးပူးပေါင်းဆောင်ရွက်ပေးကြဖို့လိုတယ်လို့ဗုဒ္ဓဂါယဖျားဖူးဝန်ဆောင်မှုလုပ်ငန်းလှုပ်ဆောင်သူတူဦးဖြစ်သူကိုအောင်ဆန်ဖြိုးကအခုလိုပြောပါတယ်။
အခုကတော့အကုန်လုံးပူးပေါင်းဆောင်ရွက်ဖို့လိုရပါတယ်နော်။နိုင်ငံနဲ့ပူးပေါင်းပြီးဆောင်ရွက်ရမယ်။ထုတ်ပြန်တဲ့သတင်းတွေကိုလည်းအမြဲတမ်းကြည့်ရှုပြီးတော့ပေါ့နော်။မှန်ကန်ကန်နဲ့ဝေဖန်ဖို့လည်းလိုပါတယ်။နောက်မဟုတ်တဲ့ဟုတ်ကသတင်းတွေလည်းတက်နေကြတာရှိတယ်လေ။အဲ့ဒါတွေလည်းမယုံဖို့လိုပါတယ်နော်။ကျွန်တော်တို့တကယ်သတင်းဌာနတွေကတွင်းတဲ့ဟာတွေကိုပဲမှန်မှန်ကန်ကန်ယုံကြည်ရမယ်ကျွန်တော်တို့ညွှန်ကြားတဲ့အတိုင်းပဲလိုက်နာဖို့လိုအပ်ပါတယ်တကယ်လည်းပဲမသွားပဲနေရမယ်တကယ်လည်းအိမ်မှာနေဖို့နေရမှာဖြစ်ပါရဲ့နော
်အိမ်မင်းမထွက်ဘဲအိမ်ထဲမှာပဲနေနေကြတဲ့သူတွေကလည်းယောဂပိုးဝင်ရောက်မလာစေဖို့အတွက်ကျန်းမာရေးနဲ့အကသာဝန်ကြီးဌာနကထုတ်ပြန်ညင်ညာထားတဲ့ညင်ညာချက်တွေကိုသတိပြုလိုက်နာဆောင်ရွက်ပေးဖို့လိုပါတယ် COVID-19 ကူးစက်မခံရစေဖို့နဲ့ကျန်းမာရေးနဲ့ညီညွတ်စေဖို့အတွက်အိမ်ထဲမှာဘယ်လိုနေထိုင်လှုပ်ဆောင်သင့်ပါသလဲလို့မေးကြည့်တဲ့အခါအထွေထွေယောဂအထူးဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်မိမိရဲ့ကိုယ်ပိုင်စနစ်ချက်ဖို့အတွက်မိမိအိမ်တွေမှာလုပ်တင်တာတွေကကိုယ်လည်းလှူရှာမှုအပြင်ဒီလက်မိုက်နဲ့ညွှန်ပြတဲ့စားတော့တွေစားတော့တင်နေ
ဟု
တ်ကဲ့အဲ့ဒါဒီကုနာကဒါတို့စားပါတို့နောက်ဒီစင်လေးစားရရှိတယ်ဒီ note တဲ့ note ပစ္စည်းဆိုတော့ဒိတ်ကြီးအုပ်စုပေါ့နော
်
ဒီအသေးအစိမ်းနဲ့နေရာတော့ဗျာဒီအတိုင်းနဲ့ပုံပြီးစားပေးတင်နေအဲ့ကျမှမှဒီအနံ့ထဲမှာမှဗိုက်တာမင်စီစင်တတ်ပါတယ်နော်တန်ရာဒီဘိတ်ဘောဒီနော်ဒါဒီပုံပြီးစားတော့တင်နော
်ဟုတ်ကဲ့
ပါဒီရက်ထဲမှာလည်းဆိုပါပဲဒါပြန်များဆုံးစားနိုင်ကောင်းလीနော
်ဟုတ်ကဲ့ပါ
အဲ့တော့စီကိုရောတော့ဒါတော့ကျမတို့ဒီတိုင်းရှော့ချစားသုံးတွေ့တဲ့အတွက်ဒါတို့ရှော့ချပြီးတော့စားသုံးမယ်ပေါ့နော်
ဟုတ်ကဲ့
ဒီကကြတော့ဒီမှာနေနေအေးဝဝဒီမှာပေါ့နော်ဒီမှာဆိုတော့အချိန်ကတော့ပူနာတော့တယ်ဒီ green sort မှာလည်းပါနေနော်ဒါနဲ့ဆိုလို့ရှိရင်အချိန်ကိုဒီနေ့ကို9:00 during ရှိအောင်ဒီစောင်းနဲ့ထားတင်နေအဲ့တော့အေးဝဝဒီချိန်ကလည်းကိုကစနစ်တိုးတက်တယ်ပါပါလေနောက်ကိုကစနစ်တိုးတက်စီတဲ့တစ်ချက်ကတော့ဒီ positive mindset ပေါ့နော်အကောင်းမြင်
မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ပြန့်နှံ့မှုတွေရှိလာပြီးဖြစ်တာကြောင့်တက်နိုင်သမျှအိမ်ထဲမှာနေပေးကြဖို့နဲ့အိမ်မြေကိုမဖြစ်မနေထွက်ဖို့လိုအပ်လာပြီးဆိုရင်လည်းရောဂါကူးစက်ပြန့်နှံ့မှုမရှိအောင်သတိထားပြီးလှုပ်ရှားသွားလာကြဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်တော်ပ
ါ Blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျမစုမြတ်မမ COVID-19 ကပ်ရောဂါကူးစက်ပြန့်ပွားမှုထိန်းချုပ်နိုင်ဖို့အမေရိကန်နဲ့ဥရောပနိုင်ငံမျိုးတော်တော်များများမှမလိုအပ်ရင်အိမ်ပြန်မထွက်ရကန့်သတ်ထားပါရစေ။ရုပ်ရှင်ရုံတွေ၊ night club တွေ၊အရက်ဘားတွေ၊ shopping center တွေ၊စားတောက်ဆိုင်တွေစတဲ့လူအများစုဝေးနိုင်သမျှနေရာတွေကိုပိတ်ထားကြပါရစေ။လူတွေကိုအရေးတကြီးကိစ္စမရှိရင်အိမ်ပြန်မထွက်ကြဖို့လည်းကန့်သတ်ထားပါရစေ။ဒီလိုအခြေအနေမှာဥရောပ night club တွေမှာဖျော်ဖြေနေတဲ့ DJ တချို့က online ပေါ်မှာဓာတ်ရိုက် streaming လုပ်ပြီးဖျော်ဖြေနေကြပါတယ်ဂျာမနီနိုင်ငံဘာလင်မြို့က DJ တွေ night club ပွဲစီစဉ်သူတွေစုပြီးလုပ်ထားတဲ့United We Stream ဆိုတဲ့အဖွဲ့က DJ တွေက online ပေါ်ကနေဖျော်ဖြေနေကြတာပါ night club မျိုးတော်လို့ပြောနိုင်တဲ့ဘာလင်မျိုးတော်က COVID-19 ရောဂါပြန့်နှံ့မှုတားဆီးနိုင်ဖို့မျိုးတွေက night club တွေအားလုံးကိုမတ်လ23ရက်နေ့ကပိတ်ထားချိန်မှာအခုလိုမျိုး online ပေါ်ကနေဓာတ်ရိုက်ဖျော်ဖြေနေကြတာဖြစ်ပါတယ်ဝင်ငွေထိခိုက်နေတဲ့ DJ တွေဖျော်ဖြေရေးလုပ်ငန်းကလူတွေအတွက်အလွန်ဝေရှာတဲ့အနေနဲ့ United We Stream အဖွဲ့ကစူပေါင်းလုပ်ကြတာပါသူတို့ဖျော်ဖြေထုတ်လွှင့်မှုကိုကြီးကြသူတွေအနေနဲ့အလွန်ဝေထည့်နိုင်အောင်လဲစီစဉ်ထားပါတယ်။ခရီးသွားလာမှုအပါအဝင် COVID-19 ကြောင့်တားမြင့်ပိတ်ပင်မှုတွေက DJ တွေတော်တော်ထိခိုက်တယ်လို့ဥရောပ DJ လောကမှာ DJ ဆိုင်းလို့နာမည်ကျော်တဲ့လန်ဒန်က DJ ကိုသူကအခုလိုပြောပြပါဗျာ
။အခုလက်ရှိကဘယ်လိုလဲဆိုတော့ကျွန်တော်ပွဲကိုထက်ထား April, May, June ဂျူလိုင်ထိဆို3လစာအခုလောဆယ်ဖြတ်ထားတယ်။အဲ့နောက်ပိုင်းတော့မတည်သေးဘူး။ပွဲတော်မမြောက်ရွက်ပြန်ရှုရအောင်ပေါ့နော်ပွဲလုပ်တဲ့လူတွေကကျွန်တော်ဆိုကြည်ဆမ်းမဆိုရင်ဖက်စတီဗယ်များတယ်လေကျွန်တော်ဆိုရင်ခရိုအေးရှားတို့ပေါ်တူဂီတို့ကပွဲကောလုံးသူလည်းဖြတ်သွားပြီဘာလို့လဲဆိုတော့ဒီဗိုင်းရပicsကြောင့်ပဲအခုလင်းလိုင်းတွေလည်းအကုန်ကန်ဆယ်လုပ်တော့သူတို့ဟိုဘက်မှာဆက်လုပ်မယ်ဆိုတော့ကျွန်တော်တို့ကသွားလို့မရဘူးလို့ဖြစ်ဆိုတော့ဆိုယူရောကပွဲမှာအကုန်ဖြတ်ရပ
ါဟို night club တွေပိတ်ထားရတယ်ခုလိုမျိုးပွဲတွေ cancel လုပ်ထားတဲ့အချိန်မှာအေး DJ နေနဲ့ပေါ်တော့တခြားဖြော်ပြေးအစီအစဉ်တွေဘယ်လိုမျိုးလုပ်နေလဲတချို့တွေကတော့ online ပေါ်မှာ live stream တွေလုပ်နေအဲ့ဒါကိုလည်းရှင်းပြပေးပါလား
ဆိုများပဲဆိုတော့တကယ်ချင်းတွေပေါ်များများလုပ်နေရအဲ Facebook live တို့ Twitch တို့ပေါ်တော့ပါလေတို့ဟို live broadcast လုပ်တော့ပေါ့နော်အိမ်ရနေပြီးဖြစ်ဖြစ်တချို့ကြ club တွေရနေဖြစ်ဖြစ်တချို့ကြအပြင်းပြေလုပ်တာရှိရယ်ကျိုးကြတော့လူတွေကိုဖြောပြခြင်းတဲ့ပုံစံမျိုးနဲ့ပေါ့အခုကအကောလုံးကစိတ်တွေကြတယ်ကြတော့နည်းနည်းလေးဆရာမြင့်ပေးအောင်ဆိုစိတ်နဲ့လုပ်ကြရှိရတချို့ကြလည်းဒီအလူငွေခံပြီးတော့နော်ပြီးတချို့တနည်းရောလူဖို့ဆိုပြီးလုပ်ကြရှိရအဲ့လိုရေမှန်းချက်တယောက်တစ်မျိုးပဲမတူကြဘူး
အဲ့တော့အဲ့လိုမျိုးလုပ်တဲ့အခါမှာပရိသတ်နဲ့တို့ထိတွေ့မှုပိုင်းပေါ့နော်ဟိုဘယ်လိုမျိုးကိုလုပ်တဲ့ဥမာထားပါတော့ live stream နဲ့ဒီလိုမျိုး DJ လုပ်ပေးနေရဆိုရင်ကိုလုပ်နေတာကိုပရိသတ်တွေကဘယ်လိုမျိုးကြည့်နေသလဲနားထောင်နေသလဲဆိုတော့ဘယ်လိုမျိုးသိရလဲအဲ့ဒါလည်းနည်းနည်းပြောပြတော့
ဟုတ်ကဲ့ဘယ်လိုသိရလဲဆိုတော့အမအဲ့အခု program တွေတုံးနေ Facebook app ပေါ် live app ပြည် Twitch ပဲဘယ်လိုမျိုးကိုဘယ်လိုကြည့်နေရဆိုတော့မြင်ရဘယ်နည်းအောင်ကြည့်နေတယ်ဘယ်နိုင်ငံမျိုးပြင်ဟိုလူတွေကပရိသတ်တွေအရကိုယ်စကားပြောတာအရကွန်မန့်ပေးရလို့ဆိုတာအကုန်ဖတ်လို့ရတယ်လေအဲ့တော့အခုတချို့တော်တော်များများဘယ်လိုလုပ်ကြလဲဆိုတော့ DJ ဖွင့်တဲ့လူကတယောက်အကြာထိုင်ပြီးတော့အဲ့လိုပေါ့နော်ပရိသတ်တွေနဲ့ပြန်ပြီးစကားပြောပြီးမိတဲ့မိခုတွေပြန်ဖြေအမျိုးကြီးပြန်လုပ်ဆိုတော့အဲ့လိုအုပ်စုတွေနဲ့လုပ်ကြအများကြီ
းပရိသတ်နဲ့အပြန်အလှန်ထိတွေ့မှုရှိအောင်လို့လုပ်ပေးနေတာ
ဟုတ် ဟုတ်တယ်ဟုတ်တယ
်ခုလိုမျိုးဒီစီတွေကဒီလိုပရိသတ်တွေနဲ့ဟိုအပြစ်မှထိမတွေ့နိုင်ပေမဲ့လည်း online ပေါ်ကနေထိတွေ့နေအောင်လို့လုပ်ပေးနေတာဘလောက်ဟိုနှစ်ဦးနှစ်ဖက်အတွက်ကောဘလောက်အကျိုးရှိတယ်လို့အမြင်ပါလဲရှင့
်အခုဆိုတော့ကျွန်တော်တို့အိမ်မှာထိုင်နေမဲ့စာအဲ့လိုမျိုး live လို့ပြောတော့ကျွန်တော်ပရိသတ်တွေနဲ့ဆိုတာပြောရပြောသူတို့နားအောင်ကျင်တဲ့ချင်းတွေဖွင့်ပေးရအဲ့လိုမျိုးဆိုရင်ပြောဖို့လည်းကောင်းတယ်ပြီးတော့အမြင်နဲ့လည်းဆက်သွယ်မပြတ်ဘူးပေါ့နော်အဲ့လိုလုံးနိုင်တော့ကောင်းတယ်ကျွန်တော်ကြောက်လို့ဆယ်မလုံးနိုင်သေးဘူးဆိုကိုယ့်ဘက်မှာလှုပ်ရှားရအများကြီးရှိသေးတယ်အဲလိုပွဲလေးစားရပါရင်လည်းပရိုမိုတာနဲ့လည်းခုချင်းကြီးဝယ်ရွှေမဲ့ရက်ကြီးသူတို့နဲ့ chain ပြီးတော့အလုပ်တွေအလုပ်တွေအလုပ်ကျွန်တော်တို့ကဆိုတော့အဲ live တွေပါတော့မလုပ်ဖြစ်သေးဘူ
းအဲ့လိုမျိုးလှုပ်တာတွေနဲ့ပတ်သက်ပြီးတော့ DJ တယောက်အနေနဲ့ကိုသူအမြင်ကရောဘယ်လိုရှိလဲ
ကောင်းပါတယ်မဟုတ်ဘာလို့ဆိုတော့ကိုလှုပ်ပေးနိုင်လောက်လှုပ်ပေးရပါဘူးနော်ရေမှန်းချက်ကကြောက်ရမတူပေမဲ့လည်းအကောင်လုံးကကောင်းဖို့တော့လုပ်နေရဆိုတော့ကျွန်တော်မြင်တဲ့ကကောင်းပါတယ်လုပ်ပေးနိုင်တော့
လူတွေကနှီးမျိုးစုံနေပေါ့နော်ဒီလိုအခက်အခဲကြုံနေကြတဲ့ချိန်မှာဒီနှီးပညာကိုတုံးချပြီးတော့ကိုယ့်ရဲ့စိတ်ပျော်ဖို့ပဲဖြစ်ဖြစ်သူများတွေပျော်အောင်ပဲဖြစ်ဖြစ်လုပ်နေကြတယ်ပေါ့လေဆိုတော့
ဟုတ်ကဲ့
သူအနေနဲ့ရောဘယ်လိုမျိုးဒီနှီးပညာကိုယ့်အတွက်အထောက်အကူဖြစ်တယ်လဲအခုလိုအချိန်မျိုးမှာ
ဖြစ်တယ်မှာဆိုပါရင်လောက်လဲဆိုတော့နောက်ပွဲတန်ဆိုင် ready တန်ဖြောက်ဆိုရင်အခုချိန်နဲ့ကအဲ့လိုအရင်တော့ဆိုအလုပ်ရများတော့လေတချင်းတွေပါလေဆိုတော့တိတ်မရှာနိုင်ဘူးကျွန်တော်ဟာကအဲ့လိုကျွန်တော်ကွန်ပျူတာရှင်းမှာတရက်ဟိုအဲ့လို10လောက်ထိုင်ပြီးတော့တချင်းပေါင်းများဆိုနိုင်ငံပေါင်းများဆိုအဲ့လိုနားထောင်တယ်ကျွန်တော်ဝါသာပါတယ်ပြင်ရင်ကျွန်တော်ကြိုင်းလိုက်တောင်းလို့လို့အခုကျတော့မိသားစုလည်းဝေးရောက်နေကိုယ်ကလည်းကြောက်လဲဒီမှာပိတ်မိနေဆိုတော့အဲ့ဒါလုံးဝအချိန်ရောက်သွားပြီဆိုတော့ကျွန်တော်ကအဲ့လုံခဲ့ရက်တရက်အဲ့လိုလုပ်နေအများကြီး
ဥရောပ DJ လောကမှာ DJ ဆိုင်းလိုနာမည်ကျော်တဲ့လန်ဒန်မြို့က DJ ကိုသူဖြစ်ပါရဲ့ရှင်။ COVID-19 ကရောဂါကူးစက်မှုထိန်းချုပ်နိုင်ဖို့တားမြစ်ကန့်သတ်ထားချိန်မှာ DJ တွေအပါအဝင်ဖျော်ဖြေလုပ်ငန်းကလူတွေဟာအင်တာနက်အွန်လိုင်းကိုအသုံးချပြီးကိုကျွမ်းကျင်တဲ့ပညာနဲ့ပရိသတ်ကိုဖျော်ဖြေနေကြပါရဲ့ရှင်။ကျွန်မစုမြတ်မောပါ။
အခုဆက်ပြီးတရင်ချင်းချုပ်ကိုတင်ပြချင်ပါတယ်။ WHO အဖွဲ့ကြီးရဲ့အခမ်းကဏ္ဍကိုပြန်လည်သုံးသပ်ဖို့အတွက်လက်ရှိအမေရိကန်ကပေးနေတဲ့အထောက်ပံ့တွေရပ်ဆိုင်းထားဖို့သူ့အစိုးရအဖွဲ့ကိုညွှန်ကြားထားတယ်လို့အင်ကာနဲ့သမ္မတအင်ဂျူတရင်စာရှင်းတဲ့ဘက်မှာသမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ WHO အဖွဲ့ကြီးဟာစီမံခန့်ခွဲမှုဆိုင်ရာမှာအတော့ကိုမှောင်ယွင်းစွာလှုပ်ဆောင်ခဲ့တယ်လို့ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ပြန့်နှံ့မှုကိုဖုံးကွယ်ဖို့ပါစူးစမ်းခဲ့တယ်လို့လည်းသမ္မတကပြောပါတယ်။WHO အကြီးအကဲကတော့အခုလိုသမရရဲ့ဆုံးဖြတ်ချက်ကြောင့်ထိခိုက်နိုင်တဲ့အတိုင်းအတာကိုဆန်းစစ်နေစေဖြစ်ပြီးတခြားမိတ်ဆွေတွေရဲ့အကူအညီနဲ့လိုအပ်တဲ့ရန်ပုံငွေကိုဖြစ်စည်းဖို့ကြိုးစားနေတယ်လို့လည်းပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ကမ္ဘာတလွှာအကူးဆက်ခံရသူနှစ်သန်းကျော်လာနေချိန်မှာပဲ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးအတွက်ထောက်ပံ့ငွေတွေရပ်ဆိုင်းဖို့သမရထရမ့်ရဲ့ဆုံးဖြတ်ချက်အတွက်ကမ္ဘာခေါင်းဆောင်တွေကဝေဖန်နေကြပါတယ်။ကမ္ဘာတလွှာဒီရောဂါအကူးဆက်ခံရသူကနှစ်သန်းကျော်သွားပြီဖြစ်ပေမဲ့ဒီယောဂါရှိမရှိစမ်းသပ်မှုမလုပ်နိုင်တဲ့ဒေသအများပြားရှိနေတာကြောင့်အကူးဆက်ခံရသူအရေအတွက်ကပိုများလာဖို့ရှိပါတယ်။ John Hopkins တက္ကသိုလ်ရဲ့စစ်တမ်းအရကမ္ဘာတစ်လွှာဒီယောဂါကြောင့်သေဆုံးရသူက33,000နီးပါးရှိနေပါပြီ။မြန်မာ၊ဗီယက်နမ်နဲ့လာအိုစ်နိုင်ငံတို့နဲ့နယ်ချင်းထိစပ်နေတဲ့တရုတ်နိုင်ငံအနောက်တောင်ပိုင်းကယူနန်ပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ရောဂါထိန်းချုပ်ရေးလုပ်ငန်းတွေအရှိန်မြင့်ဆောင်ရွက်နေတယ်လို့တရုတ်အစိုးရကပြောပါတယ်။ဘင်္ဂလားဒေ့ရှ်ပိုင်းနဲ့ရေပြင်နယ်မှာလွန်ခဲ့တဲ့2လလောက်ခရင်ကလေကြီးတဆင့်နဲ့မျောနေတဲ့ရွန်ဂျာဒုက္ခတဲ့400နီးပါးကိုဘင်္ဂလားဒေ့ရှ်ကမ်းဆောင်တပ်ကဗိုလ်တပ်ကြီးနေမှာကယ်ဆယ်ခဲ့ရတယ်လို့ကမ်းဆောင်တပ်ကပြောပါတယ်။တရင်ရဘင်္ဂလားဒေ့ရှ်အရှိတောင်ဘက်ကမ်းရိုးတန်းတစ်လျှောက်3ရက်ကြာလိုက်လံရှာဖွေခဲ့တာဖြစ်ပြီး၅ဖမ်းလေကြီးပေါ်မှာအစာရေစာပြက်လက်နေတဲ့ရွန်ဂျာ382ယောက်ကိုတွေ့ခဲ့ရကြောင်းနဲ့သူတို့ကိုတက်နပ်မြို့နာကကမ်းခြေခေါ်လာခဲ့ရတယ်လို့ကမ်းဆောင်တပ်ပြောခွင့်ရကပြောပါတယ်။သူတို့ဟာလေနဲ့58ရက်ကြာမျောနေတာဖြစ်ပြီးပါလာသူတွေတဲ့ကအယောက်30ကျော်တည်ဆုံသွားခဲ့တယ်လို့ AFP သတင်းမှာဖော်ပြပါတယ်။ချက်တပြင်းနဲ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အစီအစဉ်ကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တကြံအတက်နေမှာတောတာရှင်ပေါင်းစိတ်ချမ်းသာကိုကြမ်းပါကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးသက်ပါ
This program has come to you from the Voice of America, Washington.